Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် September 18ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ line to meter 3251နဲ့ line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီညပဲသတင်းတွေကိုမခင်ဖြူတွေနဲ့အတူပြောပြပေးမှာပါရုရှားတပ်တွေရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေရထားတယ်လို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်မကြာခင်မှာချင်းပါရမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးကိုအလေးပေးပြီးတော့ဆွေးနွေးဖို့ရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဂျပန်မှာတော့အာပြင်းတိုင်ဖုန်းမုန်တိုင်းဝင်ဖို့ရှိတဲ့အတွက်ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရန်နိုင
်ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေပြည်နာဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံတဝမ်းလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မှာတော့
မြေပြင်တပိတ်ဆန္ဒပြပွဲတွေမှာအတက်အအနေနဲ့ဟိုခဏခဏကြုံတွေ့ရတဲ့အခိုက်အတန့်တွေအများကြီးပါပဲဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုပ်နေတဲ့စားကြီးခိုးဝင်လာပြီးပစ်တိုက်လိုက်တာတွေ
လူပြပျောက်ကြားတော်လိုင်းတပ်ဖွဲ့ဝင်တူဖြစ်တဲ့ကိုဝေရန်ပြောသွားတာဖြစ်ပါတယ်ဒီကြောင့်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရည်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်စီးပွားရေးပညာရှင်တဦးနဲ့တွေ့ဆုံမြင်းမြန်းခန့်နဲ့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနဲ့မတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မခင်ဖြူထွေးတို့ရှင်းပြပေးမှာဖြစ်ပါဗျာ
ရုရှားလျှောက်ကနေပြန်ပြီးလွတ်မြောက်လာတဲ့ခါကီယက်ဒေသမှာရုရှားတပ်တွေရာဇဝတ်မှုကျူးလွန်ကြောင်းတွေ့ရတယ်လို့ဒါရင်ကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကမနေ့ညမင်းကုန်းမှာပြောကြားခဲ့ပါတယ်။အေဇီယန်မြို့နားမှာရုံလောင်း440ကျော်ရှိနေတဲ့အစုလိုက်မြှုပ်ထားတဲ့နေရာတနေရာတွေ့ရပြီးအဲ့ဒီမှာရုရှားစစ်သားတွေစိတ်တိုင်းကျပစ်ခတ်ထားတဲ့အထောက်အထားတွေတွေ့ရတယ်လို့လည်းသမ္မတကပြောပါတယ်။ဒီရုံလောင်းတွေကတချို့ကခြေလက်အင်္ကာကျိုးနေတာနဲ့လေဘင်းမှာကျိုးချီထားတာအပါအဝင်အနှိမ့်ဆက်ခံရတာတွေအတွက်တေဆုံးရတာဖြစ်ကြောင်းယူကရိန်းစုံစမ်းစစ်ဆေးသူတွေကတွေ့ခဲ့တယ်လို့လည်းပြောပါတယ်။ရုရှားတပ်သားတွေဟာနိုင်ငံခြားသားတွေအပေါင်းအတချို့ကိုလက်နက်ချီဖမ်းဆီးတာတွေ့ရပြီးတော့အဲ့ဒီမှာရုရှားတွေဝင်ပြီးသိမ်းတဲ့မတ်လကလေးကအဖမ်းခံနေရတဲ့ယူကရိန်းစစ်တပ်ကတို့ကတရုတ်လင်ကစေချောင်းသားခုနုပါတယ်လို့ပြောပါတယ်။သူတို့အခုတော့ကဲထုတ်နိုင်ပါပြီ။ယူကရိန်းရှေ့မြောက်ပိုင်းဒေသမှာယူကရိန်းတပ်တွေဆက်ထိုးစစ်ဆင်နေချိန်မှာပဲရုရှားတပ်တွေအော့စကီယ်မြို့နဲ့ဆဗာတော့ဖ်မြို့ကြားမှာခံစစ်လိုင်းဖြစ်တပ်တွေချထားတာတွေ့ရတယ်လို့ဗြိတိန်ကာဝေးဝန်ကြီးဌာနကပြောပါတယ်။ဒီလမ်းကြောင်းဟာရုရှားကနေသူတို့တက်တွေအတွက်လက်နေရိခတင်ပို့တဲ့အရေးပါတဲ့လမ်းဖြစ်နေတယ်လို့ယူကရိန်းလက်ကလုံအောင်ရုရှားတွေစူးစမ်းနေတဲ့ Donbas ဒေသနဲ့ကပ်နေတာကြောင့်ရုရှားတွေဆက်ပြီးတော့ထိန်းချုပ်ချင်ပုံရတယ်လို့လည်းပြောပါတယ်
။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲမြောက်အတလန်တိတ်စာချုပ်နေတူမဟာမိတ်အဖွဲ့ရဲ့ CA ကော်မတီနှစ်ပတ်လည်အစည်းအဝေးကိုအက်စတိုးနီးယားနိုင်ငံတယ်လင်မြို့တော်မှာကျင်းပနေပါတယ်။ရုရှားရဲ့ရန်လိုတိုက်ခိုက်မှုတွေကြောင့်ကမ္ဘာလုံခြုံရေးချင်းချောက်မှုတွေကြုံနေရတယ်လို့ဒီချိန်ထဲမှာလည်းကမ္ဘာတဝန်းအကြက်ဖက်အုပ်စုတွေကသတင်းတူသတင်းမားတွေအင်တာနက်ဆိုင်ဘာတိုက်ခတ်မှုတွေပိုပြီးတော့လှုပ်လာတာနောက်တရုတ်ကစီးရင်အင်အားတိုးချဲ့တိဆောက်နေတာတွေကကမ္ဘာလုံခြုံရေးအတွက်ချင်းချောက်မှုတွေဖြစ်နေတယ်လို့နေတိုးမဟာမိတ်အဖွဲ့ရဲ့စီးရင်ကော်မတီအကြီးအကဲရော့ဘာဝါကပြောပါတယ်။ယူကရိန်းစစ်ပွဲဟာအချိန်တိုအတွင်းမှာပြီးစီးသွားမယ့်အခြေအနေမရှိဘူးဆိုတော့အက်စတိုးနီးယားကာကွယ်ရေးဦးစီးချုပ်ကလည်းအစည်းအဝေးတွင်မှသတိပေးပါတယ်။ဒီကနေ့နေတိုးစီးရင်ကော်မတီဆွေးနွေးပွဲမှာအီရတ်နိုင်ငံအတွင်းနေတိုးအဖွဲ့လုပ်ငန်းတွေရဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြသလိုကွယ်လွန်သူဗြိတိန်ပြည်မကြီးအဲလီဇဘက်အထွတ်လည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်။နေတိုးအဖွဲ့ရဲ့စီးရင်ကော်မတီဆွေးနွေးပွဲကိုတော့မနေ့ပြန်တနင်္ဂနွေနေ့အထိကျင်းပမှာဖြစ်ပါတယ်ရှင်။
ယူကရိန်းကနေဒံပြန်ထိုးစစ်စင်နာရီကိုကြုံနေရပေမဲ့ရုရှားဘက်ကနေတိုက်ခိုက်မှုတွေကိုဆက်ပြီးလှုပ်သွားမယ်လို့ဥဇဘက်ကစ္စတန်မှာပြုတ်လုတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရည်အဖွဲ့ညီလာခံကိုတက်ရောက်လာတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကမနေ့ကညီလာခံပြီးမှသတင်းတောက်တွေကိုပြောပါတယ
်ဒီ цель является освобождение всей территории Донбасса но эта работа продолжается несмотря на
ရုရှားရဲ့အထူးစစ်စင်ရေးကိုအပြောင်းအလဲမရှိဆက်ပြီးလှုပ်သွားမယ်လို့ပြောပါတယ်ဒွန်ဘတ်စ်ဒေသယူကရိန်းလက်ကလွတ်မြောက်ဖို့ဦးတည်တဲ့ဒီတိုက်ခိုက်မှုဟာအရင်စလိုတိုက်တာမျိုးမဟုတ်ပဲမှန်မှန်နဲ့မပြောင်းမလဲဆက်လုပ်မှာဖြစ်ကြောင်းပြောပါတယ်ယူကရိန်းကရုရှားကိုခုခံထိုးစစ်အ мян ဆင်နွှဲလာတဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုရှားတပ်တွေကယူကရိန်းအရှိမြောက်ပိုင်းကသူတို့ရဲ့တပ်အတော်များများကိုဆုတ်ခွာခဲ့ရတာဖြစ်ပါတယ် တကယ်လို့ရုရှားအဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်လာရင်တော့ယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အဦတွေကိုတိုးပြီးတိုက်မယ်လို့သမ္မတပူတင်ကတတိပေးပါတယ်။ယူကရိန်းနယ်စပ်နားကရပ်ဘက်အဆောက်အဦတွေရှိရာနေရာမှာဒါမကရုရှားလက်နက်သုံးလုံးနဲ့တခြားအဆောက်အဦတွေမှာပောက်ကွဲသံတွေကျရတယ်လို့သတင်းတွေပေါ်ထွက်နေပြီးတချို့တိုက်ခိုက်မှုကတော့သူတို့လက်ချက်ဖြစ်တယ်လို့ယူကရိန်းဘက်ကပြောပါတယ်။
ပြီးခဲ့တဲ့သတင်းပတ်ကကွယ်လွန်သွားတဲ့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလီဇဘက်ကိုနောက်ဆုံးအကြိမ်ကာရဝပြုခွင့်ရဖို့အတွက်ဗြိတိန်နိုင်ငံသားတွေသာမကတော်ဝင်မိသားစုကိုအလေးထားကြတဲ့နိုင်ငံရက်ချကပြည်သူတွေပါလန်ဒန်မြို့တော်ကိုရောက်နေကြပါတယ်။ဗြိတိန်ဘုရင်မကြီးအဲလီဇဘက်ရဲ့ရုပ်လောင်းထားရှိတဲ့ဝက်မင်စတာခန်းမကိုတနေ့23နာရီဖွင့်လှစ်ပေးထားသလိုဘုရင်မကြီးကိုနောက်ဆုံးအကြိမ်ကာရဝပြုဖို့ထောင်ထောင်ချီတဲ့လူတန်းကြီးကနိုင်ပေါင်းများစွာတန်းစီစောင့်ဆိုင်ကြပါတယ်။ဗြိတိန်နိုင်ငံတဝန်းသာမကအမေရိကန်ပြည်ထောင်စုကနေအိန္ဒိယလိုနိုင်ငံတွေအထိဝေးလံတဲ့နိုင်ငံတွေကပါလာကြတာကြောင့်လန်ဒန်မြို့ကတဲခိုခန်းတွေစားတောက်ဆန်တွေနဲ့ကုန်ပစ္စည်းအယောင်ဆန်တွေမှာခီးသွွားတွေပြည်နေပါတယ်။နေထိုင်စားတောက်ဆေးတွေတက်ပြီးငွေကြေးဖောင်းပွားမှုနဲ့အတူစီးပွားရေးအခြေတဲတွေရှိနေတဲ့ဗြိတိန်မှာဘီမကြီးရဲ့ဇာပနာကြောင့်ခီးသွွားလုပ်ငန်းပြန်ပြီးတော့အကောင်လာပါတယ်။ဘီမကြီးအဲလီဇဘက်ရဲ့ဇာပနာအခမ်းအနားကိုတော့ဝက်စမင်စတာဘုရားကျောင်းမှာတနင်္လာနေ့မှာကျင်းပမှာဖြစ်ပြီးတော့ဗြိတိန်ရဲ့ကမ္ဘာတဝန်းကအစိုးရခေါင်းဆောင်တွေအများပြားတက်ရောက်ကြမှာပါရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ရန်ကုန်ကမာရွတ်မြို့နယ်ဗဟိုလမ်းမှာရှိတဲ့စီပင်သားရဲရိတ်တာဝင်ပေါက်ရှိမှာမနေ့ကမနေ့ပိုင်းလက်လုံမိုင်းတစ်လုံးပောက်ကွဲခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်နေတယ်ထိခိုက်မှုတစ်စုံတရာတေဆုံးမှုရှိမရှိမပြောပါဘူးနောက်ထပ်မပောက်ကွဲသေးတဲ့လက်လုံမိုင်းတစ်လုံးမှာအနားမှာတွေ့ရတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကရှင်းလင်းခဲ့ရတယ်လို့ပြောပါတယ်လူမှုမီဒီယာတွေမှာတော့ဗဟိုလမ်းစီပင်သားရဲတပ်ဖွဲ့ဝင်ရှိမှာလက်လုံမိုင်းပောက်ကွဲတဲ့အတွက်လမ်းသွားလမ်းလာ၄ဦးထိခိုက်ဒဏ်ရာရကြောင်းဓာတ်ပုံတွေတကွာဖော်ပြထားတာပါအပြည့်အစုံသိရဖို့ကမာရုံရဲစခန်းကို VOA ကဖုန်းနဲ့ဆက်သွယ်မေးမြန်းပေမဲ့မဖြေကြပါဘူး။ရန်ကုန်မှာမကြခင်လတွေတွင်မြို့တော်ခမရှိပအဝင်နေရာအတော်များများမှာပောက်ကွဲမှုတွေရှိတယ်လို့တနက်နေ့ပြစ်ခတ်မှုလည်းမကြခင်လဖြစ်ပွားနေတဲ့အတွက်မြို့ကန်တွေကြားစိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်
။ဒီလ19ရက်နေ့ကနေ26ရက်နေ့အထိကျင်းပမဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမလေးရှားနိုင်ငံအနေနဲ့မြန်မာပြည်သူတွေနဲ့တသားတဲ့ရက်တည်နေကြောင်းကိုပြသသွားမယ်လို့မလေးရှားနိုင်ငံဈာယေဝင်ကြီးဂျာတုက်ဆာရီဆာယီဖူတာအဗ်ဒူလာကသူ့ရဲ့ Facebook စာမျက်နှာကနေတဆင့်ဒီကနေ့ပြောပါရယ်စက်တင်ဘာလ23ရက်နေ့မှာမလေးရှားဝန်ကြီးချုပ်ဒါတုခ်ဆာရီအစ္စမေးဆာဘရီယာခော့ပ်မိဂွန်ပြောတဲ့အခါမြန်မာရေးကိုထည့်သွင်းပြောကြမယ့်အပြင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တခြားဆွေးနွေးပွဲတွေမှာရောတခြားဆွေးနွေးပွဲတွေမှာပါမြန်မာရေးကိုအလေးပေးထောက်ပြပြောဆိုတာတွေလုပ်သွားမယ်လို့ပြောပါရယ်အထွေထွေညီလာခံစတင်မဲ့တနင်္လာနေ့မှာပဲမြန်မာတိုက်ခိုက်အမျိုးသားညီညွတ်ရေးအစိုးရNUG ဒုတိယနိုင်ငံသားရေးဝင်ကြီးပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌနောက်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကိုယ်စားလှယ်တွေပါဝင်တဲ့မြန်မာရေးဆွေးနွေးပွဲတစ်ရက်ကိုမလေးရှားအစိုးရကဦးဆောင်ကျင်းပမယ့်အကြောင်းလည်းပြောပါရစေ။မြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သူ့ကိုယ်စားလှယ်တွေရဲ့ပြောပြချက်တွေကိုနားထောင်ပြီးဘာတွေလှုပ်ဆောင်ဖို့ရှိမလဲ။မလေးရှားနိုင်ငံအနေနဲ့ရောဘယ်လိုကူညီပေးနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမယ်လို့မလေးရှားနိုင်ငံသားရေးဝင်ကြီးကပြောပါရစေ။တပတ်ကြာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံအထွေမှာတော့မြန်မာအရေးနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနိုင်ငံခြားဆက်ဆံရေးအစ်စ်မြေကိုယ်စားလှယ်အဖွဲ့ဆွေးနွေးပွဲနောက်အစ္စလာမ်မြေပူးပေါင်းဆောင်ရွက်ရေးအဖွဲ့ IOC ဆွေးနွေးပွဲနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့မြန်မာရေးအလွတ်တဘောဆွေးနွေးပွဲတွေကိုလည်းကျင်းပဖို့ရှိပါရဲ့ရှင်
။တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာဟာသူ့သမ္မတတန်လေးနှစ်ကျော်မှာပထမဆုံးဂျင်ဖြစ်နဲ့မနေ့ကသမ္မတအင်ဒီကိုရောက်လာပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတနှုတ်ကကမ္ဘာတစ်လွတ်လုံခြုံရေးဆိုင်ရာဥရရာသီကုန်သွယ်ရေးစားနပ်ရိက္ခာဖူလုံရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။တောင်အာဖရိကမှာပထမဆုံးဒီမိုကရေစီနည်းကမ်းရွေးကောက်ခံခေါင်းဆောင်ဖြစ်တဲ့နယ်ဆန်မန်ဒဲလာနဲ့တွေ့ဆုံခဲ့တာကိုသမ္မတဘိုင်ဒန်ကပြန်ပြောင်းပြောကြားခဲ့ပါတယ်။တောင်အာဖရိကသမ္မတကလည်းအမေရိကန်နဲ့ဆက်ဆံရေးတိုးတက်မှုကနေတောင်အာဖရိကမှာအလုပ်ကင်တက်တွေဖန်တီးနိုင်အောင်ရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေလာရောက်နိုင်မှုမျှော်မှန်းထားကြောင်းနဲ့ဒီနိုင်ငံနဲ့တကောအာဖရိကတိုက်တွေအမေရိကန်ကကိုဗစ်ကာကွယ်ဆေးလှူဒါန်းတာကိုကျေးဇူးတင်ကြောင်းပြောပါတယ်။တနိုင်ငံကြားအရေးပါတဲ့ကိစ္စရပ်တွေကိုတော့တည်တံ့ဆွေးနွေးဖို့ရှိတယ်လို့သမ္မတအင်ဂျီတာဝန်ရှိသူတွေကပြောပါတယ်
။ဂျပန်နိုင်ငံတောင်ပိုင်းကျူရှူကျွန်းမှာအင်အားပြင်းတိုင်ဖုန်းမုန်တိုင်းကြီးတစ်ခုမနေ့ပြန်တနင်္လာနေ့မှာဝင်ရောက်နိုင်ပွဲရှိနေတာကြောင့်ဒေသခံတွေ နေရာကနေပြောင်းရွှေ့ကြဖို့ဂျပန်မိုးလေဝသဌာနကဒီကနေ့တိုက်တွန်းထားပါတယ်။မုန်တိုင်းကြောင့်ဒေသတွင်းမှာမိုးရေချိန်လက်မှ20အထိရွာသွန်းနိုင်တယ်လို့ခန့်မှန်းထားတာပါ။အမေရိကန်ရေတပ်ရဲ့တိုင်ဖုန်းမုန်တိုင်းပူးတွဲသတိပေးစင်တာကစူပါတိုင်ဖုန်းမုန်တိုင်းအဖြစ်နဲ့သတ်မှတ်ထားတဲ့နမ်မာဒေါ်မုန်တိုင်းဟာဆိုရင်တော့ဒီဂျပန်နိုင်ငံအတွက်ဆယ်စုနှစ်အတော်ကြာကာလအတွင်းမှာထိခိုက်ပျက်စီးမှုအဆိုးဆုံးကြုံရနိုင်ွယ်ရှိတဲ့မုန်တိုင်းဖြစ်တယ်လို့ခန့်မှန်းထားပါတယ်။ဂျပန်နိုင်ငံတောင်ဘက်ဆွန်းမှာရှိတဲ့ကျူရှူကျွန်းဒေသတချို့နဲ့ကာကိုရှိမာကျွန်းစုတွေမှာဒီကနေ့ညနေပိုင်းကစပြီးတော့မိုးပြင်းပြင်းထန်ထန်ရွာပြီးလှိုင်းကြီးတာတွေဖြစ်နိုင်တယ်လို့ဒေသတွင်းအထူးသတိပေးချက်ထုတ်ပြန်ကောင်းထုတ်ပြန်သွားမယ်လို့ဂျပန်မိုးလေဝသဌာနကပြောပါရယ်ဒီလိုထုတ်ပြန်ရတဲ့ဆိုရင်တော့ဒါဟာဖြင့်အိုကီနာဝါကျွန်းစုတွေရဲ့မြောက်ပိုင်းစီရင်စုနယ်မြေတစ်ခုမှာဒီလိုမျိုးအထူးသတိပေးချက်ပထမဆုံးအကြိမ်ထုတ်ပြန်ရတာဖြစ်တယ်လို့သတင်းမီဒီယာတွေကဖော်ပြပါရယ်မုန်တိုင်းအန္တရာယ်ကြောင့်ကျူရှူကျွန်းကိုသွားတဲ့ရထားတွေကိုဒီကနေ့ကစပြီးတော့ရပ်ဆိုင်ထားတယ်လို့လေရင်ခီးစင်ဒါစင်နဲ့ချီကိုလည်းရန်နာချပါရရှင
်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုတင်ဆက်ပေးသွားတော့မှဖြစ်ပါတယ်ဒီတဲ့ကမှရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွေချင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ကိုနားဆင်ရမှာပါ။ဆရာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်ကိုစန့်ကျင်ခုခံတဲ့နီလန်းမျိုးစုံမှာပါဝင်နေကြပါတယ်။တချို့ကအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လို့ရှာမှုမှာပါဝင်ကြသလိုလက်နက်ကင်စန့်ကျင်တော်လှန်သူတွေလည်းရှိပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့ဖမ်းဆီးခံရတာညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတဲ့ကြားမှာပဲလူငယ်တွေအများအပြားကတော့အာဏာရှင်စန့်ကျင်လို့ရှာမှုမှာပါဝင်နေကြတဲ့အကြောင်းဖရန်တီးယားမြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအသံအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟိုဆန္ဒတဲ့ဒီမြေပြင်တပိတ်ဆန္ဒပြပွဲတွေမှာအတက်အနေနဲ့ဟိုခဏခဏကြုံတွေ့ကြရတဲ့အခိုက်အတန့်အများကြီးပါပဲဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့စားကြီးခိုးဝင်လာပြီးပစ်တိုက်လိုက်တာတွေဟိုမြေပြင်တပိတ်တုံးနေနဲ့အရောက်ဝတ်တွေဝင်ဆွဲတဲ့အချိန်အဲ့လိုအချိန်တွေရနေကျွန်တော်တို့ကံကောင်းထောင်းပါးစာနဲ့အချိန်ချင်းလွတ်ခဲ့ပြီးပါတယ
်ဒါလုံးမရဆိုတာကိုလည်းဘယ်ရင်ပေးတည်ပြီးမရောက်သိရင်အန်တီရလည်းရှိနေတယ်ဆိုတဲ့အခါကျတော့တငယ်ချင်းဆိုလည်းတငယ်ချင်းနေနဲ့တာမန် live မှာရှိခဲ့တော့အချိန်မှာဆိုတော့တငယ်ချင်းနေနဲ့ဆိုရယ်ဆက်တယ်မရှိတော့မိသားစုဆိုရင်မိသားစုဆိုရင်ဆက်တယ်မရှိတော့
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်။အာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်ကိုစန့်ကျင်ခုခံတဲ့နီလန်းမျိုးစုံမှာပါဝင်လာကြပါတယ်။တချို့လူငယ်တွေကအကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်လာကြသလိုတချို့ကတော့လက်နက်ကင်ပြီးစန့်ကျင်တော်လှန်နေကြပါတယ်။မြို့ပြတွေမှာဆိုရင်လူငယ်အများစုဟာစစ်ကောင်စီတပ်ရဲ့အဖမ်းခံရနိုင်တဲ့အနေနဲ့နှိပ်စက်နှင်းပန်းခံရနိုင်တာဒါမှမဟုတ်ဒီထက်ဆိုးတဲ့အခြေအနေတွေကိုကြံကြံခံရင်ဆိုင်ရင်ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်နေကြဆဲဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတော့တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ရန်ကုန်မြို့စမ်းကြောင်းမြို့နယ်တွင်ကလူစီကားတဲ့လမ်းတစ်ခုမှာစားတောက်ဆိုင်တွေများစွာလူငယ်တွေများစွာနဲ့ရှုပ်ထွေးနေပါတယ်လူစီကားတဲ့နေရာဖြစ်တာကြောင့်ကင်းလဲစစ်ကားနဲ့စစ်သားတွေလည်းအဝင်ထွက်ရှိနေပါတယ်။သိမ့်မကြခင်မှာပဲအဲ့ဒီနေရာမှာလူငယ်တို့ရုတ်တရက်စုစည်းပြီးပြန်ဆောင်နမိတ်နဲ့ရန်ကုန်တပိတ်ဆိုတဲ့ခေါင်းစည်းတွေကင်ပြီးဆန္ဒပြပွဲတစ်ခုရုတ်တရက်ပေါ်ပေါက်လာပါတယ်။ Federal Democracy ရရှိရေးစစ်အာဏာရှင်ကြဆုံရေးလုံးဝအုပ်ချုပ်ခွင့်မရဆိုတာတွေကိုဟစ်တွေ့ပြီးအတန်းပတ်စစ်ကောင်းဆောင်ရဲ့ပုံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲဟာအရန်အန္တရာယ်များပြီးစစ်ကောင်စီတပ်တွေအဝင်ထွက်ရှိနေရကြောင်းသူတို့အချိန်မရွေးရောက်လာနိုင်တဲ့အန္တရာယ်ကြားကလုတ်ခဲ့ရတဲ့ဆန္ဒပြပွဲတစ်ခုလို့အဲဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မျိုးပြပြောက်ကြားတော်လည်းလူငယ်တို့ဖြစ်တဲ့ကိုဝီယန်ကပြန်ပြောပြပါတယ်။ဆန္ဒပြပွဲကိုမိနစ်ပိုင်းညသာပြုလုပ်ခဲ့ပြီးပါဝင်သူလူငယ်တွေအားလုံးအနေကင်းစွာလွတ်မြောက်ခဲ့ကြပါတယ်
။ဒီကျွန်တော်တို့ပွဲလုံးမဲ့နေအောင်ရောက်သွားတဲ့အနေအထားတစ်ခုမှာအကြမ်းဖက်အစ်စ်အကောင်စီရဲ့လက်ပါလေးတွေကဒီလမ်းပိတ်နေတဲ့အတွက်ကြောင့်ဗျာဒီသူတို့ကားရိုင်နဲ့ဝင်လာတယ်ဝင်လာပြီးဒီရက်ထားတဲ့ကားတွေကိုရှင်းခိုင်းသွားတယ်ဒီအချိန်ဒီမှာကျွန်တော်တို့ကပို့ပြီးတော့စိုးရိမ်ထိန်းနှံမှုတွေများလာတယ်ဗျာကျွန်တော်တို့တပိတ်အင်ဖော်များပောက်သွားတာလားဒါမှမဟုတ်ဘာသတင်းတော့တကောင်ဒီထဲဝင်လာတာလဲသူတို့ကတော့ကြောက်တာတော့မဟုတ်ဘူးဗျာဒါမှမဟုတ်ကျွန်တော်တို့ပေးဆပ်ရမယ့်
ပေးဆက်မှုတန်ဖိုးခြင်းဟာအများကြီးကွဲပြားခြားနားတယ်ဗျာ
။ရန်ကုန်မြို့မှာလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာဆရာနာရှင်စန့်ကျင်တဲ့ဆန္ဒပြတပိတ်ပွဲတွေမကြာခဏပေါ်ထွက်လာလေးရှိပါတယ်။စစ်ကောင်စီဘက်ကတော့လက်နက်မပါတဲ့အကြမ်းမဖက်ဆန္ဒပြဝဲတွေနဲ့ဆန္ဒပြလူငယ်တွေကိုရန်သူလိုသဘောထားပြီးအပြင်းထန်တုတ်ပြန်တတ်ပါတယ်။ကိုဝေရန်တို့လိုဆန္ဒပြတော်လှန်ရေးလူငယ်တွေဟာလည်းစစ်ကောင်စီဘက်ကဖမ်းဆီးတာခံရတာနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေရတဲ့အနေအထားပ
ါကျွန်တော်တို့ဟိုဆန္ဒတီမျိုးရင်းတပိတ်ဆန္ဒပြပွဲတွေမှာအသက်အန္တရာယ်နဲ့ဟိုခဏခဏကြုံတွေ့ရတဲ့အခိုက်အတန့်တွေအများကြီးပါပဲဒီကျွန်တော်တို့ကိုအနောက်ကားနဲ့တိုက်ပြီးဖမ်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့စားကြီးချိုးဝင်လာပြီးပစ်တိုက်လိုက်တာတွေဟိုမျိုးရင်းတပိတ်လုံးနေနဲ့အရုပ်ဝတ်တွေနဲ့ရင်ဆွဲတဲ့အချင်းအလုပ်အချင်းတွေရတယ်ဟိုကျွန်တော်တို့ကံကောင်းထောင်းပါးစာနဲ့အချင်းချင်းလွတ်ခဲ့ပြီးပါတယ်အဲ့မဲ့ဟိုလူတယောက်ကလည်းအများနဲ့ကြံကောင်းနေတာတော့မဟုတ်ပါဘူးခင်ဗျဘယ်အချိန်မှာကျွန်တော်လည်းဖမ်းခံရမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူ
းဒီဇင်ဘာလတုန်းကရန်ကုန်မြို့ကြီးမြင့်နိုင်မြို့နယ်မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ကကားနဲ့ဝင်တိုက်ပြီးဖမ်းဆီးခဲ့လို့ဆန္ဒပြလူငယ်အများအပြားတေစီနိုင်လောက်တဲ့အထိပြင်းထန်ဒဏ်ရာတွေရခဲ့ပြီးဖမ်းဆီးခြင်းခံခဲ့ရပါတယ်အဖမ်းဆီးအစ်စ်အစေးတွေနဲ့လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာမြို့ပြပျောက်ကြားတော်လည်းလူငယ်အဖြစ်ရပ်တည်ရတာရန်အနေနဲ့များပါမယ်ကိုဝေရန်ကတော့စစ်အာဏာသိမ်းပြီးကတည်းကစစ်အာဏာရှင်စန့်ကျင်ရေးတွေထဲမှာပါဝင်ခဲ့ပြီးတော်လှန်ရေးလူငယ်ဘဝကိုရွေးချယ်ခဲ့တဲ့သူပါ။တီချအဖွဲ့အနေနဲ့လှုပ်ရှားသလိုရန်ကုန်စစ်အာဏာရှင်စန့်ကျင်ရေးအင်အားစုမှလည်းပူးပေါင်းပါဝင်ထားပါတယ်။ကိုဝေရန်ကတော့သူ့ရွေးချယ်မှုအတွက်နောင်နာမရသလိုအာဏာရှင်ပြုတ်ကျတဲ့အထိဆက်လက်ပါဝင်သွားမယ်လို့သူကပြက်ပြက်သားသားဆိုပါတယ်။2021စစ်အာဏာသိမ်းမှုကြောင့်လူငယ်တွေရဲ့နိုင်ငံရေးအပေါ်စိတ်ပါဝင်စားမှုတွေနဲ့နိုင်ငံအသည့်အမြင်နိုင်ငံရေးချိန်ဟာမြင့်တက်လာတယ်လို့နိုင်ငံလိလသူတွေကပြောဆိုကြပါတယ်။ကြောင်းသားလူငယ်တွေအများအပြားဆရာနာရှင်စန့်ကျင်ရေးမှာနီလန်းမျိုးစုံနဲ့ပါဝင်လာခဲ့ကြပြီးလက်နက်ကင်ပြီးစန့်ကျင်တဲ့လူငယ်တွေရှိသလိုအချို့ကလည်းမြို့ပေါ်တွေမှာကျန်ခဲ့ပြီးမြို့ပြပျောက်ကြားဆန္ဒပြတော်လှန်သူတွေအဖြစ်ဆက်ရှိနေကြပါတယ်။နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်တွေအရအာနာသိမ့်မီကတည်းကစစ်ကောင်စီတပ်တွေကြောင့်တည်ဆုံခဲ့ရသူက2200ကျော်ရှိနေပြီးဖန်စီချုံနောင်ခံထားသူက15000ကျော်ရှိနေပါတယ်။တေရန်ချမှတ်ခံထားသူကတော့စုစုပေါင်း125ဦးရှိနေပြီဖြစ်ပြီးလူငယ်တွေလကထင်ရှားတဲ့နိုင်ငံရေးသမား2ဦးအပါအဝင်4ဦးကိုစစ်ကောင်စီကတေရန်ပေးကွပ်မြတ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့နီလန်းတွေကမြန်မာပြည်သူလူထုကိုကြောက်ရွံ့သွားအောင်မလုပ်နိုင်တော့ပါဘူး။လူထုဟာသူတို့ရဲ့အနာဂတ်အသက်ကိုလောင်ကျစ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေမှာပါဝင်နေကြစေပါ။ဒါလု
ံးဝလူထုရောရိုင်းပေးတည်ရမယ့်အတိနဲ့အတေရလည်းရှိလာတယ်ဆိုရပါချော။ဟိုတငယ်ချင်းဆိုလည်းတငယ်ချင်းတွေနဲ့တာမန် live မှာရှိခဲ့တဲ့အချိန်တုန်းကဆိုတငယ်ချင်းတွေနဲ့ဆိုရအဆက်အသွယ်မရှိတော့။မိသားစုဆိုလည်းမိသားစုဆိုရအဆက်အသွယ်မရှိတော့
။အသက်22နှစ်အရွယ်မျိုးပြပျောက်ကြားလူငယ်မချယ်ရီကပြောပြတာပါ။အရင်ကတော့သူကလူငယ်ပြပြလွတ်လွတ်လပ်လပ်နေထိုင်ခဲ့ပြီးကိုရီးယားဇလံတွဲတွေကြည့်ရတာသဘောကျတဲ့တာမန်လူငယ်တူပါ။ဆရာနာသိမီနာကိုစစ်တပ်ရဲ့မတရားဖိနှိပ်မှုတွေကိုတွန်းလှန်ခြင်းနဲ့စိတ်တွေကြောင့်မျိုးပြပျောက်ကြားဆန္ဒပြဝရီမှာပါဝင်လာခဲ့သူပါဒီလိုရွေးချယ်နိုင်မှုသူမိသားစုနဲ့နေထိုင်ရာပတ်ဝန်းကျင်ကိုစွန့်ခွာခဲ့ရပါတယ
်ကျွန်တော်တို့မှာဟိုနေရာချင်းချင်းလေးပေါ့နော်ထောက်ချင်းချင်းလေးမှာနေနေရတဲ့လူလိုပဲဖြစ်သွားတယ်ဝယ်ရှင်အတွက်ဝယ်မရှင်အဲ့ထောက်လေးမှာပြန်နေဆိုတော့အဲ့လိုပုံစံမျိုးဖြစ်သွားပါတယ်ကိုကြီးအများကြီးဆောင်းဆောင်းတာပေါ့ public area လိုနေရာမျိုးတွေမှာမတွားရဲတော့ဘူးမလာရဲတော့ဘူးနေရတဲ့ lifestyle တွေကလည်းတော်တော်ပြောင်းသွားပါရဲ့
မျိုးပြပျောက်ကြားလူငယ်တွေဟာမျိုးပေါ်တွေမှာနေထိုင်ရာပတ်ဝန်းကျင်ကမတိအောင်လှုပ်ဝက်စွာနေထိုင်ရတာကြောင့်သူတို့ရဲ့လူငယ်ဘဝဖြစ်တည်မှုတွေပျောက်ဆုံးနေကြရတယ်လို့လူငယ်တွေကဒုအတန်ကိုပြောပြကြပါတယ်မျိုးပြပျောက်ကြားဆန္ဒပြလူငယ်အင်အားစုတစ်ခုဖြစ်တဲ့လူငယ်များသမဂ္ဂအဖွဲ့ဥက္ကဋ္ဌကိုစောထက်ကတော့
ကျွန်တော်လူသားကြောက်ဖြစ်ပြီးရောပါငါလူသားပြီးပြီးရောကျွန်တော်ငွေဦးများရဲ့အချင်းကိုခိုးချောက်ခိုးဝင်တော့ပါနော်ကျွန်တော်ဒီနိုင်ငံမှာမွေးပြီးနိုင်ငံမှာကြီးပြည့်ခဲ့ပြီးတော့မှနိုင်ငံသားတယောက်ဖြစ်နေပြီးတော့မှကျွန်တော်ရဲ့လုံလဆောကအေးခိုင်ခွင့်မရှိရဘူးเนาะအဲဒါကျွန်တော်ပဲခက်ခဲတုတ်တုတ်တော့ပေါ့။ဒါပဲကတော့ကျွန်တော်တို့ကဘာအပြစ်မှမရှိဘဲနဲ့ကိုယ့်ကိုယ်ကိုရာဇဝတ်မှုကိုကျွန်တော်ထားနေပြရမှာလို့ကျွန်တော်တို့တို့ဘဝနဲ့နေရာကျွန်တော်ပဲခက်ခဲတုတ်တုတ်ပဲ
။ဒီလိုအနေနဲ့များတဲ့အခြေအနေတွေကြားမှာမြို့ပေါ်ဆန္ဒပြဝဲတွေကိုဘာကြောင့်ဆက်လက်လုပ်ကင်နေရလဲဆိုတာကိုစောထက်ကအခုလိုရှင်းပြပါဗျ
။တပတ်ကနာတမကနေပြီးတော့အိုင်းနိုင်လည်းအစိုးရကိုဒီမဲ့ပြုဖို့ဆိုရင်တမောက်ကကြက်အကျဝင်ကိုပြောရပါအောင်နော်တရားဝင်မှုကိုအရင်ကြည့်ပါရဲ့အဲ့တော့လူရက်ကကြက်ပေါ့နော်ဒါဒီဖက်သူကိုပြောရင်အိုင်းပြည်ကိုပိုင်ဆိုးစွာပို့ဆောင်နိုင်ဖို့ကြည့်ပါရဲ့အဲ့တော့အခုဂျပန်စကရာနေပြီးတော့ကျွန်တော်နိုင်ငံကိုပို့ဆောင်နေရဟာသူကတရားဝင်မှုတော့မရှိပါဘူးအမှကျွန်တော်နိုင်ငံက ရေးပြင်းဓမ္မဗိတ်မိုင်းနေတဲ့တို့နေတော့မအုပ်ချုပ်ခွင့်မရခဲ့ဘူးဒီနိုင်ငံပြောနေတဲ့အုပ်ချုပ်မှုကျွန်တော်ညက်မခံခဲ့ဘူးဆိုရဟောင်းကျွန်တော်ကဘာအနဲ့ညောင်ချောင်းချပြနေဘူးဝက်ကန်လို့ကျွန်တော်ခင်မိပါရခင်ဗျဒုတိယအချက်အနေနဲ့တော့ပြည်သူလူထုအနေနဲ့ကျွန်တော်ဒီတော့လည်းရေးကိုဆက်ပြီးတော့ရှိနေဖို့ဝိမအေးဝါစီဖို့နှုတ်ဆောင်ပြီးဖို့အမြဲအစဉ်အမြန်လိုပဲပါလေကျွန်တော်တို့ရနှိုးဆက်ပါပဲပေါ့နော်ပြည်သူလူထုကိုဒီဟာဝိမအေးဝါဖို့ကျွန်တော်ကကျွန်တော်ပြောနေရမှာပေါ့
လူငယ်တော်လှန်ရေးသမားတွေဟာစစ်တပ်ရဲ့ဖမ်းဆီးခံရမှာကိုစိုးရင်စိတ်တွေရှိနေကြပေမဲ့သူတို့ရဲ့အသက်ကိုလောင်ကျဉ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေကိုဆက်လက်လုပ်ကိုင်နေကြဆဲဖြစ်ပါတယ်
။ကျွန်တော်ပြောနေပြမရှိတဲ့စကားလေးတစ်ခုရှိရပါတော့။အားကျွန်တော်ဒီမိုကရေစီကိုကြိုက်ရဆိုရင်ကြီးငတ်ဆောင်ကိုကြောက်ရင်တော့မရဘူးပေါ့။ဒီဟာကိုကျွန်တော်မမှုနေရဘူးနော်။ကျွန်တော်တို့ရဲ့ငုံစရာရှိတဲ့အမှုပဲစီကိုရှိတူပြီးတော့ဥပမာပဲကျွန်တော်မကြမယ်ဆိုတော့စိတ်ပိုင်းကြီးကိုဖျက်ထားရပါတော့နော်။
မျိုးပြပြကြလူငယ်မတ်ချယ်ရီကတော့
ညီမတို့အလိုလိုချင်းနေရမှာညီမတို့အရင်ဆုံးတော်လန်ရတာတုံးလန်ရတာကိုကိုကိုပဲကိုရဲ့ကြောက်စိတ်ကိုရင်တုံးလန်ရတာဖြစ်တဲ့အတွက်ကြောင့်ဒီကြောက်စိတ်မရှိလို့ဒီလမ်းပေါ်ဟိုရှောက်နေရတယ်မင်းမကြောက်ဘူးလားဆိုတော့ကြောက်တယ်ဒါပေမဲ့အဖမ်းခံရလို့နှိမ့်ဆက်ခံရမှာအထက်ညီမတို့လွတ်လွတ်လပ်နဲ့မရှိနိုင်ပါလွတ်လွတ်လပ်နဲ့ပြောခွင့်မရှိပါဆိုခွင့်မရှိပါနေထိုင်ခွင့်မရှိပါဒီ factory ဆိုရက်လူလက်ကျိတ်မှုကိုရှိနေရတော့မှကြောက်တဲ့စိတ်ကပုံရှိနေရဆိုတဲ့အကြောင်းစီကျော်ကြီးမှာတိတ်တက်ခံလိုက်ရတယ်ဒီမှာနေနေမကြောက်တော့ဘူးပေါ့နော်အဲ့လိုမျိုးဖြစ်နေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်ဒိုးအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ Democracy လူခွေနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်စစ်တပ်ကနိုင်ငံရေးမှာပါဝင်နေတဲ့အတွက် Democracy လမ်းကြောင်းအပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတော့ပညာရေးဆိုင်ရာလေ့လာချက်တရအကြောင်းကိုဒီတစ်ပတ် Democracy လူခွေနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတင်ပြမှာဖြစ်ပါတယ်ဒီလေ့လာချက်အရတော့မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံနဲ့စစ်တပ်ဟာဒီမိုကရေစီကိုသွားလို့ရနိုင်ပါသလား။ကနေဒါနိုင်ငံမိုက်မာစတာတက်ကူကပါရဂူဘွဲ့ကျောင်းသူစာရေးဆရာမတော်ရာအေးလင်းနဲ့ဥတ္တမောင်တန်းကဆွေးနွေးထားပါတယ်ခင်ဗျာ
။နိုင်ငံရေးထဲမှာစစ်တပ်ပါတီတာကြောင့်ဒီမိုကရေစီပေါ်တက်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းမှာ2014ခုနှစ်ထုတ်International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်ကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံမောက္ခ Rolling at Tuslam ရဲ့စာတန်းဖြစ်ပါတယ် Institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဒလိတိုင်းရင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးပေါ်ကဗေဒနဲ့လူ့ရေးဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းရတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြောက်အောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တပ်ရဲ့အခက်အခဲကိုတော့သူတင်တဘောအရစစ်ဆေးကြည့်ရှုတာနည်းလာတယ်လို့စာတမ်းရှင်ကဆိုပါတယ်။ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နယ်ပယ်အညွှန်းတွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ရဲ့နယ်ပယ်အညွှန်းဆက်တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွှန်းဆက်တစ်ခုလုံနေဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling to Slam ရဲ့စာရန်ကိုကနေဒါနိုင်ငံ McMaster University မှာပါဂူဘတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အေးလက်ကဖတ်ကြားပြောပြပေးမှာဖြစ်ပါတယ်။
ဆိုတော့အဲမိုင်းလေကျွန်တော်တို့ဒီစာတန်းလေးအကြောင်းကိုစပြီးတော့အဲမိတ်ဆက်တဘောလို့ပြောတတ်ရအောင
်ဟုတ်ကဲ့ပါဆရာသူရဲ့စာရန်ကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့เนาะဒါအကြောင်းပြောရင်ဉာဏ်ကိုကားလေးရှိတဲ့ဒီစီမီယန်ဟန်ဒီတန်ဟန်ဒီတန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့เนาะအဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခန့်အစိုးရဟိုကာတာစီမံကောက်ခံခွဲပို့ပေါ့เนาะနောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော့ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိရပေါ့เนาะရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့ तू ကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာအဲ့မှာ तू ဟုတ်ကဲ့ဆရာအဲ့တော့ तू ကဟိုအဓိကဒီဟိုဒီဟိုသူတည်နာမေကွန်းပေါ့နော် तू အဒရက်ကတော့ तू ဟိုအချက်သုံးချက်ကို तू စမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်တိဆောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်မီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါအဝင်ပေါ့နော်အဲ့လိုသိမ်းဖို့အားထုတ်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွေရေချိုးပန်းတဲ့အခါနောက်ကျောင်းပြန်သွားအောင်တည်ရမှုရှိသလားဆိုတာရယ်အဲတဘောကအာဏာသိမ်းပုံစံရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေစဉ်ကာလအတွင်းမှာအာဏာသိမ်းချေထပ်ရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောကြတယ်လို့အစိုးရစီကနေနောက်ခုပေါ့နော်ရရှိတဲ့ရမုံငွေပမာဏတွေအတက်အားတွေဒါဟာဒီဒီမိုကရေစီအတွက်ချိန်ချောက်မှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါလိမ့
်ရှင်။ဒီနေ့ပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်အနေနဲ့သူကကြည့်ရှုထားတယ်။အဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေလာချက်သူတည်နာစာနာနေအများကြီးပုံမှာအခြေခံကဲတယ်လို့ယူဆပါတယ်အဲ့ဒီအနေမှာသူကတိုက်တာချက်တွေထုတ်ပါတယ်အဲ့တော့တိုက်တာချက်ရဲ့သဘောလေးလည်းအဲမတ်တော်လာကြီးလည်းရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဆရာသူကတော့သူ့ထက်မှကသူအဓိကအဖြစ်အဲသူနိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာသူအခြေခံပါတယ်ပထမအချက်နေနဲ့ကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ကိုထိခိုက်မှုရှိမရှိမှာသူကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်အဲ့လိုမဟုတ်ဖဲပေါ့နော်ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်မတိုင်ရင်မှာတက်ကို professional ဖြစ်အောင်တည်ဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းပန်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြည်ပြည်ဆောင်ရွက်နိုင်ဖို့တိစောက်ပေးထားရင်တော့အတွင်းကူပြောင်းရေးဖြစ်စဉ်မှာဝင်ပြီးဆွတ်ဖက်ကနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါရှင့်အဲ့မှာ तू ကဟိုတဲ့ရဲ့အခန်းကဏ္ဍနိုင်ငံရေးမှာကြီးထွားနေမနေကိုဆိုင်ရေး तू ကတမရရွေးကောက်ပွဲမှာတဲ့ရဲ့ဆွဲဖက်မှုတွေရှိမရှိနောက်ပြီးတော့တက်ကိုလုံခြုံမှုအတွက်ရွေးကောက်ခံအစိုးရရဲ့ကုကဲမှုမှာရှိနေခြင်းတက် तू ကဒါစီမံကံကံတွယ်နိုင်တဲ့ပေါ့နော်အမြင့်ဆုံးအခွင့်အာဏာဒီ data အခြေခံဥပဒေမှာပြဋ္ဌာန်းထားမှာပေါ့နော်။နောက်ပြီးတော့အစိုးရအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေမှာတက်ရဲ့ဩဇာရဲ့နေရာယူထားမှုတွေရှိမရှိပေါ့နော်။သူတိုင်းတာတွေအထဲလေးပေါ့နော်။နောက်တစ်ခုကတက်ထဲမှာဖြစ်တဲ့ပြဿနာတွေကိုဒီအရက်ဖက်တရားရုံးတွေမှာစီရင်ခွင့်ရှိမရှိ။နောက်ပြီးတော့တက်ထဲမှာယာဒူအာနာခန့်အပ်ခြင်းဖြုတ်ခြင်းအထက်ဖြတ်ချခြင်းကိစ္စတွေမှာအထူးအာနာကိုလွှဲအပ်ထားရမျိုးရှိမရှိ။နောက်တစ်ခုကလူအခွင့်အရေးချိုးဖောက်ထားတဲ့အရင်တက်အရာရှိတွေကိုဟိုပေါ့နော်လူငယ်ကြီးချမ်းသာအခွင့်ပေးခိုင်းရမျိုးရှိမရှိတိုင်းကြပါတယ်အဲ့တော့ဖြန့်ကြည့်နိုင်တော့သူအချက်ဆက်တစ်ချက်ရှိပါတယ်ဆရာအဲကာကွယ်ရေးဟိုအဲ့ထမဆိုရင်အစောကပြောခဲ့တဲ့အချက်တွေပေါင်းရင်ကာကွယ်ရေးဝန်ကြီးကစစ်တပ်ကပဲဖြစ်နေသလားတို့เนาะနောက်ပြီးတော့လုံခြုံရေးဆိုင်ရာမူဝါဒရေးဆွဲတဲ့အခါမှာနောက်ပြီးသူတို့အတွက်ဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြီးတော့တည်ရန်စာတအရင်အမြင့်တွေကိုစီမံခန့်ခွဲတဲ့နေရာမှာတက်ရဲ့ဩဇာဘလောက်ပါဝင်နေတယ်လဲဆိုတာတွေရောပေါ့နော်နောက်အခြေခံဥပဒေအထက်မှာကတက်ကိုပါဝင်နိုင်အောင်ခွင့်ပြုထားတာမျိုးရှိမရှိစတဲ့အချက်တွေပါပါတယ်ဆရာအဲ့တော့သူရဲ့ပြောအရတော့ဒီချက်တွေထက်အချက်တော်တော်များများအကျုံးဝင်နေတဲ့ရှိတယ်ဆိုရင်တော့တက်ရဲ့အာနာကရွေးကောက်ခံအစိုးရရဲ့အာနာထက်ပိုပြီးတော့တာလုံးနေပြီးတော့အသွင်ကူပြောင်းရေးဖြစ်စင်မှာအချိန်မရေးသူတို့ဆွတ်ဖက်ပြီးတော့နောက်ကျောင်းပြန်နှဲ့နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့သူကတော့တုံ့တက်ပြထားပါရှင်ဟုတ
်ကဲ့
ဒီဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ချက်မှာပါတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့သွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့တပ်ပတော်ဟာเนาะလုံခြုံရေးဆိုင်ရာဝူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်မယ့်ရှိတဲ့ဟိုဖွဲ့စည်းပုံများတဲ့ယူထားတာတွေ့ရတယ်။ဒုတိယကျွန်တော်တို့ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းเนาะစစ်တပ်ကပဲထိန်းချုပ်ထားတယ်။เนาะကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံများကိုကြာထားတာကျွန်တော်တို့သွားပြီးတွေ့ရတဲ့တိုက်ဆိုင်ဆိုင်ပေါ့เนาะ Now look, a mind down ya chilo she, sit that car, quen two can, Niyama, Utala, Tabula, our chilo she, eh? No, the morning, sit there, can't I? Our way to the double of anima, two yet, the mind ship bomb, the morning, eh? Two judges of Utala go where to look Jodi Shida, the general, Bobby Beer. Now, Saluda Chen in it to Jodi Tama. A soya a pair, no? A chikeha, no? Taka.
เอาเปล่าเหมือนเดียวขึ้นนี่ล่ะไม่ขึ้นนี่ล่ะหลุดตาเอาเยอะว่ะดาก็อภัยเหมือนเดียวขึ้นนี่ล่ะไม่ขึ้นนี่ล่ะหลุดตาเอาเยอะว่ะดาก็เจ้าเราพอซิบ่ยาเปล่าเมสุรุษิเนาะดุติยะตัปปะนิยามะตัปปะโรกะนี่ขันธ์อะเมสุรุษิเปล่าเลยเปเจ้าบ่รู้เนาะตัปปะ 3 ยูทาราเนาะจารย์เราพอบ่จู้ซาตาตาเล่นี่สิแต่อุทุติเปถุยอุ้งสุโลษิยเนาะจารย์เราจ่ออยู่สิฐานะสุโลษิยตําบรก็ดูฤดูโป่ไปแล้วนอกไปมาอย่าเป็ดก็ดูฤดูไปขันท้าไหนออกจู้ซาตาตาเล่สิเลยสรุปโดดเลยดีฉักก็เลยญมะไรงามาเจบัวอาภิญเปียวเมสุโลษิยเนาะขันท้าลงยะได้สวนส่งอยู่ขึ้นนี่ล่ะกูตั้วด้วยอ่ะเลยอคุตติสรุปเนาะเออละบัชิ่เจ็ดนี่เนี่ยเปียวโลษิยเนี่ย อ้าวจบกันน่ะมาปาล่ะมาปาล่ะเนาะถ้าတော့ถွေอုပ်ကိုတက်ကခန့်ထားတယ်ဒီတိုင်းဝင်ကြီးဌာနအောက်မှာအခုတော့အာနာသိမ်းမိတဲ့ခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့เนาะဒါတက်ရဲ့ချုပ်ထိန်မှုအောက်ပါပဲအုပ်ချုပ်မှုอ่ะပြန်လည်းရောက်သွားတယ်လို့ပြောလို့ရပါတယ်เนาะပြီးလို့ရှိရင်ခုနမိုင်းလည်းပြောသွားလို့အရင်းမြစ်တွေကိုထိန်းချုပ်နိုင်လားမထိန်းချုပ်နိုင်တာပေါ့เนาะဆိုတော့အရင်းမြစ်န
ရာတွေနဲ့ပါထားတာတွေရှိတယ်เนาะဒီအဲ့တော့တပိုင်းအဖြစ်လို့ပြောလို့ရတယ်အကုန်လုံးကိုထိတ်ချုပ်ထားတယ်ပေါ့เนาะဒီတပိုင်းတပိုင်းနောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့เนาะလူခွေရေချုပ်ဖောက်မှုတွေအပေါ်မှာကိုရောတက္ကတာဝန်ခံမှုရှိရှိဒါမို့တက်မတော်ရဲ့တာဝန်ရှိတဲ့လူအရေးယူတိုင်းတာတွေရှိသလားဆိုတော့ဒါလားလေအရေးယူနိုင်စွာတော်တော်လေးကိုနော်မရှိပါဘူးသူတို့ကာကွယ်အများကြီးယူထားတာမျိုးတွေ့ရတယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှင်တော့ budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တတ်ထဲမှာယာဒူးယာကန်နော် promotion ပေးတာတွေနော်နော်ယာဒူးတိုးတာတွေအကုန်လုံးကိုအရက်ဘက်ကမှမို့နိုင်ဆုံးမလွှမ်းမို့နိုင်ဘူးတွေ့ဆိုတော့စက်တစ်ချက်လုံးလုံးနင်းနီးဟာမြမဒီရဲ့2008ဖွဲ့စည်းပုံမှာရှိပါတယ်အဲ့တော့ခုနသူတင်နာစံတက်လိုက်တဲ့အခါမှာဘလို့သွားပြီးတွေ့ရလဲ
သူရဲ့အပြောကဒီအချက်တော်တော်များများကိုင်ကြီးလေးဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တည့်ရဲ့ဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူပြောင်းဖို့အတွက်တည့်ရဲ့ဩဇာပဲကြီးမားနေတယ်ပေါ့နော်ကြီးမားရဲ့အတွက်အော်ဒီတရက်ဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကြောင်းပြန်လဲနိုင်တယ်။နောက်ပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်။အာအာနာအရင်တော့အာနာသိမ့်ပူစာရှိတဲ့အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါအတီးလဲဒီမိုကရေစီဖြစ်စင်မှာတောင်မှပြန်ပြီးတော့အာနာသိမ့်နိုင်တဲ့အခြေအနေတွေဟာဟိုရှိနိုင်နေဆိုတဲ့ဆက်ဆက်မှုတွေကိုတော့သူပြထားပါရဲ့ရှင်။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့ဒါခါကြတော့အဲ့တော့ဟိုကျွန်မကလည်းဒါကဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ပြန်ချိန်ထိုးကြည့်ရပေါ့။အဲ့တော့စောကပြောသလိုဒီစက်ပြချက်နဲ့ကိုင်ကြီးရဲ့အနေအထားရဲ့နောက်ပြီးတော့အရင်တုန်းကအာနာသိမ့်ပူစာရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အဲ့ဒီမိုကရေစီကိုခိုင်မအောင်အမြင့်တွေအောင်ပြုလုပ်နိုင်တဲ့အချိန်တွေမှာပိုပြီးတော့စိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
်။ဟုတ်ကဲ့။အဲ့ဒီတည်းမှာခုန budget နဲ့ပတ်သက်တဲ့ကိစ္စမှာဟောသူတင်တာအချင်းဘယ်လိုများတွေ့ရလဲ
။ဟ ဟုတ်ဘတ်ဂျက်နဲ့ပတ်သက်ပြီးတော့ဒါသူရဲ့နောက်ဆုံးတတိယသူပြည်နာမေကွန်ပေါ့နော်တတိယသူပြည်နာမေကွန်မှာသူနိုင်ငံပေါင်း44နိုင်ငံကိုအဖြစ်ချင်းကိုချိန်ထိုးပြီးလေးလာတဲ့အခါမှာတော့ဒီတက်ကိုဘတ်ဂျက်တိုးပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကတော့ဆက်ဆက်မှုရှိရဲ့သူကဒါဆက်ဆက်မှုအခြေအနေဒီ regression analysis လုပ်တဲ့အခါမှာတက်ရောက်မှုမရှိဘူးလို့ဆိုပြီးတော့သူကတော့အဖြေပြီးတော့ထွက်ပါလေဆရာအဲ့ဒါတော့ကျွန်မတို့ဟိုနည်းနည်းအားသင့်ဆရာပေါ့အရင်တော့ထင်ခဲ့တာကဒီတက်ပေါ်မှာ budget တိုးပေးလိုက်တာဒီကတခုခုဟိုပို့ပြီးတော့တို့အင်အားကြီးထွန်းအောင်လုပ်ပေးရရပြောက်ပြီးတော့ပို့ပြီးတော့တို့ရဲ့အာဏာကိုအထင်ကိုမရှိပေါ့နော်အကန့်သတ်မဲ့နိုင်ငံအနေထားမြန်မာရောက်လာဆိုအရင်တော့စဉ်းစားမှုရှိခဲ့ပေမဲ့ဒီသူတွေညာရလက်အရာတော့မဟုတ်ဘူးဆိုပြီးတော့ပြောပါရစီရဆိုတော့အဲ့မှာဘာတစ်ချက်သွားစဉ်းစားမိလဲဆိုတော့ဒီတက်ကို professional ဖြစ်အောင်တိစောက်ဖို့ပေါ့နော်တိစောက်ဖို့ဆိုရင်တော့ဒါအနေနဲ့အများကတော့ကျမတို့ဟို budget ကသုံးဖို့လိုတာရှိတော့ခါကြတော့ဒီဟို budget သုံးလဲဆိုတာလည်းဒါသူအထက်မှာမပါပေမဲ့ budget သုံးလဲဆိုတာလည်းဘလို့အနေထားမျိုးမှာသုံးတယ်လဲပေါ့နော်ဘလို့အနေထားမျိုးအတွက်သုံးရတာလဲပေါ့နော်ဒါလည်းထက်စဉ်းစားဖို့လိုတယ်လို့ကျမထင်တယ်ဆိုတော့အဲ့တော့ဒီ professional ဖြစ်အောင်တိစောက်ဖို့အတွက်သုံးတဲ့ budget ကြောင့်မလို့ပဲဒါဟာအနာသိမှုဖြစ်စဉ်တွေအတွင်ကူပြောင်းရေးမှာပြန်နောက်ပြောင်းပြန်လှည့်သွားတဲ့ဖြစ်စဉ်တွေအတွက်ဆက်ဆက်မှုမရှိဘူးလို့ညာသူပြောတလားတော့မဆိုနိုင်ဘူးပေါ့နော်ဒီအတွက်တော့ကျမဟိုသူ့ရဲ့ article ထဲမှာတော့အသေးစိတ်မဖတ်ရအောင်ဒါပေမဲ့ဒါစဉ်းစားစီရအချက်တစ်ချက်လို့ယူဆမိပါတယ
်ဆိုတော့ဒီ part တော့လည်းပဲဒီဘုတ်ချုပ်ပြစီကျေးဇူးမြတ်အများကြီးတင်ပါတယ်ဆရာမကြီ
းโอเคကျေးဇူးတင်ပါဆရာ
โอเคအခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက MacMaster တက်သူကနိုင်ငံရေးသိပ္ပံပါရဘွဲယူဖို့စ조사နေတဲ့မတ်ပေါ်ပါအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းတမ
ဒီမောင်တန်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတခါတော့တွေးဆုံမင်းမြန်ကအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုထိန်းချုပ်ရေးနဲ့နိုင်ငံသားငွေထိန်းချုပ်ရေးဘူပိုင်ရဲ့ဆောင်ရွက်ချက်တွေကြောင့်ပြည်ပမှာအလုတ်သွားလုတ်တဲ့ရွှေပြောင်းအလုတ်သမားတွေထိခိုက်နေနာခဲ့ရပြီးကန့်သက်ချက်တွေဟာလည်းရည်ရွယ်ချက်အတိုင်းခီးမရောက်ခဲ့တဲ့အကြောင်းစီးပွားရေးပညာရှင်ဒေါက်တာဇော်ဦးက VOE ကိုပြောပါရယ်တိရီလင်္ကာနိုင်ငံလိုအဖက်ဖက်ကပြူကွဲသွားတဲ့အခြေအနေမျိုးကိုမရောက်အောင်ဝိုင်းဝန်းထိန်းသိမ်းနိုင်ရေးဘက်ပေါင်းစုံကစဉ်းစားဖို့လိုပြီးလို့လည်းမြန်မာနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ပြောပါရယ် Center for Economic and Social Development CESG အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးကိုဦးသိန်းထိုက်ဦးကဗန်ကောက်မြို့မှာတွေ့ဆုံမေးမြန်းထားပါရယ်ခင်ဗျာ
ဒီငွေလဲလုံးကွာဟာချက်ကိုမထိမ့်မင်းနဲ့အတင်းအကျပ်ထိန်းချုပ်နေရဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိတော့လက်ရှိဘိုးမန်ဘိုးပန်ကုသွားနေတဲ့လမ်းကြောင်းကအဲကြာကြာဆက်ပြီးတော့ထိန်းနိုင်မလားဆိုရယ်ဆွေးနွေးမှုရှိပါတယ
်စေတနာကတော့ခုနပြောတဲ့ဒီနိုင်ငံသားငွေအာဝင်ရရှိမှုတွေနည်းလာတဲ့အတွက်ကြောင့်မလို့ကိုယ်တည်းကထွက်မသွားအောင်နော်ဒီငွေလဲလုံးနဲ့ကန့်သတ်လိုက်တယ်လို့ဟိုပြောလို့ရပါမယ်လေတကယ်သွားထိခိုက်တာကကျွန်တော်တို့ဒီနိုင်ငံသားငွေသုံးဆွဲနေတဲ့ဒီတွင်းကုန်ထုတ်လုပ်တဲ့ဘိုင်းမှာပေါမတိခိပဲနေနိုင်ငံသားငွေကိုရှာပေးနေတဲ့เนาะကျွန်တော်တို့ရဲ့ပို့ကုန်လုပ်ငန်းရှင်တွေအများစုကိုသွားထိတယ်အဲ့တော့လေယာကဏ္ဍကပို့ကုန်လုပ်ငန်းတွေအများကြီးသွားထိတယ်ဒါပြီးအထည်ချုပ်လုပ်ငန်းကပို့ကုန်လုပ်ငန်းတွေကိုသွားထိတယ်เนาะပြီးရင်ကျွန်တော်တို့ဒီတချို့တည်ယဝင်လမ်းကြောင်းတွေပို့ပေးနေတဲ့ငွေပို့လုပ်ငန်းတွေကလည်းလုံးမရဖြစ်သွားတယ်เนาะဥပမာအဖြစ်အရင်တော့ဆိုရင်ကျွန်တော်တို့ true money လို့ပါလို့ဆိုရင်ပို့လို့ရတယ်ဒါပေမဲ့အခု1850နဲ့ကြာတော့ဘယ်သူမှမပို့တော့နော်အဲ့လိုတွေဖြစ်သွားတော့အဲ့ဘက်ကရှင်းပြောရင်တကယ်ဟိုပါပေါ့နော်ဆေးအတွက်နဲ့အတော်ကြီးလေးသွားတယ်ပေါ့နော်အဲ့တော့ဟိုအဲ့ဒါနေထပ်ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲမှာဒီဘိုဘန်ကနေဇက်တိုက်လုတ်တဲ့ဒီလုပ်ငန်းစဉ်တွေရလေပို့ပြီးတော့ဟိုလမ်းကြောင်းကပို့လွဲတဲ့ဘက်ကိုဟိုကောက်ကောက်ပေါင်းလိုက်မိတယ်လို့ဖြစ်သွားတယ်เนาะအဲ့တော့ဘာထပ်လုပ်လဲဆိုရင်ကျွန်တော်တို့ကဒီဟိုဟာတွေပေါ့เนาะတွင်းကုန် license နေနဲ့ကန့်တက်လိုက်တယ်ပို့ကုန်တွင်းကုန်နေမကောက်ပို့ကုန်နေကိုပါ license နဲ့ကန့်တက်တယ်ဟာဖြစ်လာအဲ့တော့တွင်းကုန်တွေကလည်း ဟိုဈေးကြီးုံနေမကဘူးပစ္စည်းရပါရှားလာတယ်ပို့ကုန်ကလည်းပို့မရဖြစ်လာတယ်ပို့ကုန်လုံးတဲ့လူတွေကလည်းမပို့ကျင်တော့ဘူးဖြစ်လာတယ
်ငွေကြီးဖောင်းပေါ်မှုနဲ့ပတ်သက်လို့ဘိုးဘန်ရဲ့ဂိုင်းတွေဘုံတွေကရောထိရောက်တယ်လို့မြင်ပါသလားခင်ဗျာ
တကယ်ဆိုရင်တော့ inflation အကြီးကျယ်ဖြစ်ရင်ကျွန်တော်တို့ဘေးပတ်ဝန်းကျင်အိမ်ကြီးညာနိုင်ငံတွေကဘိုးဘန်တွေကဘာလို့ရလဲဆိုတော့အတိုးနှုန်းကိုမြင့်ရဒါပေမဲ့ဘုံမှန်ကြီးမှာတော့အတိုးနှုန်းကိုမမြင့်ကျင်တာကဘန်တွေကလည်းအော်နေတယ်တိုးနှုန်းမမြင့်ပါနဲ့မမြင့်ပါနဲ့မြင့်ရင်ကျွန်တော်တို့ကနော်ဟိုကျွန်တော်တို့ကိုပြန်ဆက်နေတဲ့သူတွေကအခုကဘန်တွေမှာလည်းဒီတက်တန်းလွန်ပြီးတော့ဘာမှကိုရှင်းပြောရင်ဘန်တွေကိုဒုက္ခပေးနေတဲ့ NPL ရဲ့ပြဿနာလည်းအကြီးပဲဖြစ်
NPL
ဆိုတာက non performing loan စီပေါ့ဗျာအဲ့တော့အများသောအားဖြင့်ကျွန်တော်တို့ရဲ့လုပ်ငန်းရှင်ကြီးတွေကနေပြီးတော့ဘဏ်တွေကနေချီးထားပြီးတော့ပြန်မဆက်နိုင်တဲ့ဟာအဲ့တော့တုံးတုံးတဲ့ဒီလူတွေကလည်းပို့ပြီးပြန်ဆက်ဖို့ဟာဝေးလေလေပေါ့ဗျာဝေးလေလေဆိုတော့ဘဏ်တွေကလည်းသူတို့ရဲ့ NPL ပြဿနာကြီးကအကြီးဖြစ်နေတဲ့အကြောင်းမျိုးတုံးနှုတ်မမြင့်ကျင်ဘူးမမြင့်ကျင်တော့တုံးနှုတ်ကိုသူကနှိမ့်ထားတယ်အဲ့တော့ကျွန်တော်တနေ့ကပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်ပြောခဲ့တာကဆွေးနွေးတာကအထူးသဖြင့်ထိုင်းပညာရှင်တွေကလည်းကျွန်တော်ကိုထောက်ပြကြည့်တာကဒီကိစ္စကတို့69မှာငွေကြီးကြီးရဖြစ်တော့မှဒါမျိုးကိုပဲကိုင်စီမံခန့်ခွဲဖို့လုပ်ခဲ့တယ်။ဒါပေမဲ့တို့အမှားကြီးမှားခဲ့တယ်။အဲ့ဒါပါလဲဆိုတော့ဘောဂဗေဒရဲ့တကယ်အခြေခံသဘောတရားဖြစ်တယ်ကျွန်တော်တို့ခေါ်တော့ဒီ impossible trinity လို့ခေါ်တယ်။အဲ့ဒါပါလဲဆိုတော့ဒီ3ဟိုဟာတဲ့ဒီလုပ်ငန်းစဉ်3ရက်ကတဲ့တပြိုင်နဲ့တည်းမှာ3ခုစုံအောင်မြင်အောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့။သူသဖြင့်အဲ့အဲ့ထဲမှာအကြီးမားဆုံးလုပ်ငန်းစဉ်ကဒီငွေလွှဲနှုန်းကိုနှုံးတည်သတ်မှတ်တဲ့ကိစ္စပြီးရင်ဟိုဟာကိုလည်းဒီပြင်ပငွေစည်းစည်းမှုကိုလည်းဖွင့်ထားတဲ့ကိစ္စပြီးရင်အတိုးနှုန်းကိုလည်းအတိုးနှုန်းနည်းနည်းနဲ့ပဲအာသတ်မှတ်ထားတဲ့ကိစ္စဟာတဲ့အသုံးခုဆုံးကိုအာတပြိုင်တည်းလုပ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့များသောအားဖြင့်ဘဟုဘန်တွေကလည်းဒီအသုံးခုဆုံးကိုလုပ်ချင်တယ်ဘာကြောင့်လဲဆိုတော့တိုင်းပြည်စီးပွားရေးကိုကောင်းအောင်စီးပွား growth ကိုမထိခိုက်အောင်သူတို့ကလုပ်ချင်တယ်အဲ့အဲ့တို့ကြောင့်အဲ့လိုမျိုးတို့လို့တော့များသောအားဖြင့်ဘိုဟိုဘန်တွေကတို့ရဲ့ပိုင်ဆိုင်တဲ့တန်းပြည်ရဲ့အရင်ငွေကိုသုံးပြီးတော့ဒီသုံးခုစုံရအောင်လုပ်တယ်เนาะဒါပေမဲ့ထိုင်းမှာမရခဲ့ဘူးအဲ့တော့ကျွန်တော်တို့ရှိမှလည်းဒါဟာရပါမလားဆိုတဲ့ဟာကိုတို့စိုးရိမ်နေပေါ့ဗျာကျွန်တော်ကလည်းအကိစ္စစိုးရိမ်ပါတယ
်ပြည်ပကနေဝင်လာတဲ့ဒီလဆောင်ငွေတွေအပေါ်မှာထိချုပ်ပြီးတော့ဒါကိုစီကံဖောက်ပြတ်မယ်ဆိုလို့ရှိရင်အရေးယူမယ်ဆိုပြီးတတိပေးတာမျိုးတွေလည်းကျွန်တော်တွေ့ပါတယ်ဒီလိုအရေးယူတယ်ဖန်ဆီးတယ်ဆိုတဲ့သတင်းမျိုးတွေလည်းကြားပါတယ်ဒါနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါသလဲခင်ဗ
ျထိ ठो တဲ့ကိစ္စကကျွန်တော်တို့ကအောက်ချိန်မှာကြတော့ဘာဖြစ်သွားသလဲဆိုတော့ဒီမြောက်ဝီရီတို့မဲဆောက်တို့မှာဒီစပေးဘတ်ယူပေါ့လုပ်ငန်းတွေကိုလုပ်ပေးနေတဲ့ဒီခွေးချေစပွဲလေးနဲ့ထိုင်နေတဲ့အားတွေကအများအများဖန်ခံလိုက်ရတကယ်ဆိုရင်တော့သူတို့ကကျွန်တော်တို့တိုင်းပြည်တွေကိုဝင်လာမဲ့ဘတ်တွေကိုယူပေးနေတဲ့သူတွေနော်ကျွန်တော်တို့စီကအလုံးရင်းနဲ့စက်တွေကိုတည်သွားပြီးတော့အာလုံးမဲ့ဟိုလက်ကြီးသမားတွေမဟုတ်ဘူးနော်အဲ့တော့ပြဿနာကအဝင်နေအားလုံးကိုကျွန်တော်တို့ကသွားပြီးတော့ပိတ်ဆို့နေလို့ဖြစ်နော်အဲ့တော့အခုအရေးကြီးဆုံးအခက်အခဲကခုနပြောတဲ့ဘောဂဗေဒပညာရပိုင်းဆိုင်ရာကလည်းအခုသွားနေတဲ့လမ်းကြောင်းတွေကဟိုပါပေါ့နော်ဘောဂဗေဒသီအိုရီရဖြစ်နိုင်ခြင်းမရှိဘူးဆိုတဲ့ဟာကကျွန်တော်တို့မှာပညာရှင်တွေကလည်း theory နဲ့တွက်ပြပြီးပြီဥမာအဖြစ်ဒါကိုလိုက်လုပ်တဲ့နိုင်ငံတွေတော်တော်များများပေါ့ထိုင်းနိုင်ငံတို့လိုအခုတလုံးအားမှာဖြစ်သွားတဲ့ theory လင်္ကာတို့မှာလည်းလုံးမရဘူးဆိုတာလည်းတက်သေးပြပြီးပြီเนาะအဲ့ဒါကိုကျွန်တော်တို့ကလည်းလုံးမရတာဖြစ်နေတယ်အဲ့တော့ဒါကိုဘယ်လိုဖြေလျှော့မလဲဆိုရဲပိုင်းရတစ်ပိုင်းဒါပေမဲ့အောက်ခြေမှာတကယ်လက်တွေ့လို့ရတဲ့ဟာကဖမ်းနေစီးတဲ့ဟာကအလွယ်ဆုံးနည်းလို့ဖြစ်အဲ့အလွယ်ဆုံးနည်းကိုလည်းလုံးမိတဲ့ဟာကသွက်ထတာကခုနပြောတဲ့ပို့ကုန်လုပ်ငန်းရှင်တွေဒုက္ခရောက်ဒီဘက်မှာ license နေနဲ့ကြက်မှတ်လိုက်တဲ့အခါဒုတိယကကျွန်တော်တို့ခုနငွေလွှဲလုပ်ငန်းမှာလည်းအသေးစားလေးတွေဆိုတာကကျွန်တော်တို့ရဲ့တကယ်အလုပ်သမားတွေသူတို့ရဲ့ချွေးနှဲစာကိုလုတ်ပေးနေတဲ့ဝန်ဆောင်မှုပေးနေတဲ့အကျိုးဆောင်တွေကအဖမ်းခံပြီးတော့တကယ်အခုငွေလွှဲလုပ်ငန်းမှာငွေလွှဲနှုံးနေကမောက်ကမဖြစ်အောင်ကင်ပြီးကစားနိုင်တဲ့လက်ကြီးသမားတွေကြတော့ကျွန်တော်တို့သိတော်မသိเนาะအဲ့တော့ဖမ်းနေရှိရဆိုတဲ့ကိစ္စကမဆိုင်တဲ့လူတွေဟိုဟာပေါ့ကျွန်တော်တို့ခေါ်တော့ small fish တွေဖမ်းမိနေတယ်လို့ဖြစ်เนาะဒါပေမဲ့ပိုဆိုးတာအဲ small fish တွေကကျွန်တော်တို့အတွက်အရေးကြီးကြီးဝန်ဆောင်မှုပေးရမယ်အလုပ်သမားတွေအတွက်ကိုအစိုးရကိုစားဝန်ဆောင်မှုပေးနေတဲ့လူတွေဖြစ်เ เนาะအဲ့တော့ကျွန်တော်တို့အလွဲကပူပူပြီးတော့ထပ်ဆင်ပြီးတော့လွဲတူဖြစ်တယ်အဲ့အတွက်ကြောင့်မလို့အခုလောလောဆယ်ကျွန်တော်ကြုံတွေ့နေရတဲ့အခက်အခဲတွေကပူပြီးတော့အာကြီးမားလာနိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့ကဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အခွင့်အလမ်းကောင်းတွေကိုကျွန်တော်စဉ်းစားတဲ့အခါမှာလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံတဝန်းကအကြမ်းဖက်မှုလက်နက်ကင်ပြိပကကိစ္စတွေကိုလည်းကျွန်တော်တို့ထည့်ပြီးတော့စဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီစစ်ပြေးဒုက္ခတွေတွေညလာတာအလုံးလုံးနိုင်တဲ့လုပ်ငန်းတွေရပ်တန့်တာနောက်ပြီးတော့လုံခြုံရေးကြောင်းပြခြင်းနဲ့လမ်းတွေပိတ်ထားတာအဲကုန်ပစ္စည်းတွေယူပို့ဆောင်ရေးတွေပိတ်နေတယ
်
ဒီအခြေအနေတွေကိုရောဒီပြိပကတွေကမြန်မာနိုင်ငံအခြေအနေကိုဟိုတီးလင်ကနဲ့မတူပေမဲ့ပို့ပြီးတော့ဒုက္ခရောက်အောင်တွန်းပို့နေတဲ့အနေအထားမဖြစ်နိုင်ဘူးလား
ဖြစ်တာပေါ့ဒါကြောင့်မလို့ကျွန်တော်ပြောနေတာကဒီကျွန်တော်တို့အရေးကိုကူပေးခြင်းတဲ့နိုင်ငံတကာအဖွဲ့အစည်းတွေကရောเนาะနိုင်ငံတကာကလည်းဒီအချိန်မှာเนาะစီးပွားပြစ်ဒဏ်ခတ်သတ်မှတ်ဖို့ကိုအတင်းကိုတောင်းဆိုနေတာတွေရှိတယ်เนาะအဲ့တော့သူတို့ကတော့ဒီမိုကရေစီအရေးဆိုပြီးတော့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုပေမဲ့လည်းလက်တွေ့မှာသွားထိမှာကဒီအလုသမားတွေဖြစ်เนาะအလုသမားတွေကိုထိမဲ့ကဏ္ဍကိုကြည့်ပြန်တော့လေဒီအထယ်ချုပ်ကဏ္ဍဆိုတာကကျွန်တော်တို့ရဲ့ဒီအုပ်ချုပ်ရေးရန်နေရာကိုအခွန်အနေနဲ့ပေးနေတာကမရှိသလောက်ပဲများသောအားဖြင့်အထယ်ချုပ်ကနေရတဲ့ငွေမှန်သမျှဟာဟိုဟာနဲ့ဒီလုပ်ငန်းရှင်နဲ့အလုသမားတွေကပဲခွဲယူကြတာအစိုးရကရတဲ့အခွန်ဆိုတာကကျွန်တော်တို့ရဲ့ဒီ CMB လုပ်ငန်းဖြစ်တဲ့တို့ကြောင့်ခွန်ခါဆိုတာမရဘူးအဲ့တော့ဒါဟာဒီခုလက်ရှိအုပ်ချုပ်ရေးရန်နေရာကိုထောက်မပေးနေတဲ့ကဏ္ဍကြီးဖြစ်တဲ့အတွက်ကြောင့်မလို့စီးပွားဖြစ်တဲ့ပြည်တန်ခတ်သတ်မှတ်သင့်တယ်ဆိုပြီးတောင်းဆိုနေတဲ့သူတွေကလည်းပြန်ပြီးတော့စဉ်းစားဖို့လိုတယ်ဒါသူတို့ကစေရနာနဲ့ဒီမိုကရေစီရေးကိုကူညီတယ်ဆိုပေမဲ့လည်းတကယ်လက်တွေ့အကျိုးဆက်ကခံရမှာကကျွန်တော်တို့ဒီဟိုဟာတွေဖြစ်နေတယ်နော်အထယ်ချုပ်လူသမားတွေဖြစ်နေအဲ့တော့အထယ်ချုပ်လူသမားတွေကိုအခါအဝယ်ပေးရင်းနဲ့သူတို့ရဲ့လူမှုဘဝအောင်မြင်အောင်လုပ်ရေးဟာကျွန်တော်တို့ဒီချိန်မှာအမတန်အရေးကြီးနေတယ်နော
်ဟုတ်ကဲ့ခုခုနမိခွန်ဝယ်ပြန်ဆက်မိရင်ကျွန်တော်ဒီလက်နက်ကင်ပြိပကကြောင့်ဖြစ်လာတဲ့ဒီလမ်းပိတ်ဆို့မှုနောက်ပြီးတော့ဒီကျွန်တော်တို့အခုဆိုလို့ရှိရင်တော့နေရဒေသတော်တော်များများရဲ့လုံခြုံမှုပေါ့နော
်ဟုတ်တယ
်လုံခြုံမှုဒါတွေကလည်းထိခိုက်နေတဲ့အနေအထားတွေရှိပါတယ်အဲ့တော့ဒီအခြေအနေတွေကြောင့်ရောမြန်မာနိုင်ငံရဲ့စီးပွားရေးကဟိုကိုမျောလင့်မထားပြီမဲ့ဟိုအခြေအနေပို့ပြီးတော့ဆိုးွားသွားတာမျိုးဖြစ်နိုင်ပါခင်ဗျအ
ဲ့ဒါကတော့ဟိုပါပေါ့နော်ဒီကျွန်တော်ကတော့ဒါပဏိပခကိစ္စတွေကိုဟိုသုံးသပ်တဲ့လူမဟုတ်တဲ့တွေ့ကြောင်းမလို့ကျွန်တော်အတွက်ကတော့ဒီဟာကဟိုဟိုပါပေါ့နော်သုံးသပ်ပြဖို့ကျွန်တော်အခက်အခဲရှိတယ
်
သို့တော်လည်းပဲကျွန်တော်စီးပွားရေးရှုထောင့်အောင်ကြည့်မယ်ဆိုရင်တော့တနေ့ကကျွန်တော်ရည်ညွှန်းခဲ့တဲ့စီးပွားရေးညွှန်ကိန်းတွေပေါ့နော်ဥပမာပြင်ကမ္ဘာပံကကျွန်တော်တို့2020 21ဟိုပါပေါ့21မှာ18ရာခိုင်နှုန်းအထိကျသွားတယ်ဆိုတာကနေအခု2022မှာ300ရာခိုင်နှုန်းအထိပြန်တက်မယ်ဆိုတဲ့ကိစ္စဟာကျွန်တော်တို့ရဲ့ဒီစီးပွားရေးနဲ့ဘောဂဗေဒပညာရပ်ကနေရှုထောင့်အောင်ကြည့်မယ်ဆိုရင်ဒါအမတန်ကြီးမားတဲ့ပြန်လဲဟိုပါပေါ့နလန်ထလာတဲ့ဟာပေါ့ recovery ပေါ့ဗျာနော်ဘာကြောင့်လဲ27ရာခိုင်နှုန်းပြန်ပြီးတော့ကျွန်တော်တို့ကတက်ရတာနော်အဲ့တော့ဒါဟာအမတန်ကြီးမားတဲ့နလန်ထမှုပေါ့နော်အာခေါင်းပြန်ပြီးစီးပွားရေးဥမော့လာတဲ့အနေအထားပေါ့ဒါဟာကျွန်တော်ဟိုတနေ့ကလည်းတေချာရှင်းပြသလိုပဲဟိုနိုင်ငံရေးဒီကြောင့်ဖြစ်နေတာမဟုတ်နော်အဲ့တော့ဟိုနိုင်ငံရေးမှာလည်း benefit ကဟိုဆွဲအားတွန်းအားကြောင့်ဖြစ်လာတဲ့စီးပွားရေးအရေးမဟုတ်ဘဲနဲ့တကယ်ကျွန်တော်တို့နိုင်ငံထဲမှာကြံ့ကြံ့ခံပြီးတော့ဆောင်ရွက်ပေးတဲ့လေသမားတွေအလုပ်သမားတွေနဲ့ရွှေပြောင်းအလုပ်သမားတွေရဲ့ဆောင်ရွက်မှုကြောင့်ဖြစ်လာတဲ့အာစီးပွားရေးဥမော့လာတယ်လို့ပြောလို့ရတယ်เนาะအဲ့တော့အဲ့ဒီအနေအထားတွေကြည့်မယ်ဆိုရင်အခုဟိုပါဘောပဏိပက်ကဖြစ်နေတဲ့အနေအထားတွေနဲ့ရှင်းကြည့်လိုက်မယ်ဆိုရင်အချိန်ကာလကအတူတူလိုပဲဖြစ်နေတော့ပဏိပက်ကဖြစ်တဲ့လူတွေဒါကိုဘယ်လိုပြောသလဲပေါ့ကျွန်တော်ဟိုဘယ်လိုပြောမလဲသူတို့ ਨੇ စီအားဆွေးနွေးမှုတွေကျွန်တော်ပြန်ဟိုသုံးသပ်ချင်တယ်ကျွန်တော်စီးပွားရေးရှုထောင့်အောင်ကြည့်မယ်ဆိုရင်တော့ဟို2022ကပြန်ပြီးတက်မယ်ဆိုတဲ့ဟာဖြစ်နေနော်နောက်တစ်ခုကလည်းကျွန်တော်တို့အာလွှဲပို့ငွေရဲ့အခန်းကဏ္ဍကလည်းဒီချိန်မှာအရန်အရေးကြီးတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံထဲမှာ
အများစုရွှေပြောင်းလို့တမားတွေအများစုလာကြတာခြေလက်နေတကယ်ဆင်းရဲနွမ်းပါတဲ့မိသားစုတွေကနေလာကြတာမတန်မကိုဘာမှနော်ဒီနိုင်ငံအတွင်းမှာလောက်ကန်ရှားပါတာနေပြည်ပကိုနော်အခုဆိုရင်ကျွန်တော်တရားဝင်လာနိုင်တဲ့ဥယျာအရန်နေနေတယ်ထိုင်းဘက်ကလည်းအများကြီးဟိုကြံ့ကြံ့မှုတွေဖြစ်နေတယ်အဲ့တော့တရားမဝင်ခိုးဝင်ပြီးစွန့်စွန့်စားစားလာပြီးလောက်ကြတယ်နော်အဲ့လုတ်တဲ့ဥည်ရာလည်းအရန်များလာအဲ့အတွက်ကြောင့်မလို့ဒီလူတွေကလည်းပြန်ပြီးတော့ပို့နေတယ်ဆိုတဲ့ဟာရှိတယ်နော်အဲ့တော့ကျွန်တော်တို့ကဒါပေမဲ့ဒါကြောင့်မလို့ဒီလူတွေပို့နေတဲ့ဟာလည်းများလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကျေးလည်နေပြည်သူတွေဈာမှာလည်းစီးပွားရေးအရာထွက်ပေါက်တခုရှိနေတယ်ကျွန်တော်တို့ခေါ်တော့ social safety net တခုရှိနေတယ်ဆိုတဲ့ဟာလည်းအသေးချာပဲနော်အဲ့အနေထားတွေမှာပဋိပက္ခဘယ်လိုဖြစ်နိုင်တယ်လဲဆိုတာတော့ကျွန်တော်အဲ့ဟာကိုမသုံးသတ်နိုင်ဘူးပေါ့နော်
ဒီအကြက်တဲတွေကြားမှာအခွင့်လန်းကောင်းနေဒီလေပေါ်လာတတ်တယ်ဆိုပြီးတော့တချို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်အဲ့တော့အခွင့်လန်းကောင်းနေပေါ်လာဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေဟာဘာဘာဒီအရေးပေါ်အနေနဲ့ဘာဒီဖြည့်ရှင်းဖို့လိုလဲဆိုတာကို
အဓိကတော့ကျွန်တော်တို့ဟာသီရိလင်္ကာနဲ့ပဲမိထားတယ်ဆိုတော့သီရိလင်္ကာနဲ့ပဲပြန်ပြီးတော့ဖြည့်ရတာပေါ့နော်ဟိုဖြည့်ကျင်တယ်ပေါ့သီရိလင်္ကာလိုမျိုးလုံးဝပြိုလဲသွားပြီးတော့မှပြန်ပြီးတော့တည်ဆောက်ရမယ်ဆိုရင်အဲ့စီးပွားရေးဟာနောက်ထပ်9နှစ်10နှစ်ပြန်ပြီးတော့အချိန်ကြာကြီးအများကြီးယူရတာเนาะဘာကြောင့်လဲဆိုတော့စီးပွားရေးကပြည့်ုံနေမကောက်ဘူးနိုင်ငံရေးကပါပြတ်သွားတယ်เนาะပြီးရင်အုတ်ချိုရေးပို့ပြီးတော့ရေးကြအုတ်ချိုရေးရန်နေရပါပြတ်သွားတယ်အဲ့တော့ဒီလိုလင်္ကာမှာဖြစ်တဲ့ဟာမှာဆိုရင်အဓိကအချိုးဆက်တွေဘယ်သူတွေကခံရလဲဆိုတော့ကျွန်တော်တို့ရဲ့နောင်လာနောက်သားမျိုးဆက်တွေကခံရတာဥပမာဖြင့်ဟိုပတ်စံမရှိလို့ကျွန်တော်တို့ကဇင်းခံပစ္စည်းတွေကိုရော့သုံးမယ်ဆိုတဲ့ဟာကအဆင်မဟုတ်တော့ပညာကျောင်းနေအားလုံးရလက်ရတဲ့အဆင်ဖြစ်သွားတယ်။ဆေးရုံတွေအားလုံးဆေးမကုနိုင်တဲ့အဆင်ဖြစ်သွားတယ်เนาะအဲ့တော့အဲ့အနေထားကနေပြန်ပြီးတော့လုပ်ဖို့ဆိုတာကပညာရေးမှာဆောင်ရွက်နေတဲ့လူတိုင်းသိတယ်။ကျွန်တော်တို့ပညာရေးမှာကိုဗစ်ကာလတုန်းကတစ်နှစ်နှားလိုက်တဲ့အခါကျတော့အတန်းတွေထပ်ကုန်တာ။အဲ့ဒီပုံမှာဖြည့်ရှင်းရတဲ့အနေထားတွေမိဘတွေအားလုံးကဒါတကယ်ကိုဟိုပြီးတော့အရန်စိုးသွားတာကျွန်တော်တို့ရဲ့ဒီလူမှုဟိုဟာပေါ့ social capital ကြီးတစ်ခုလုံးကကျွန်တော်တို့ကပျက်စီးသွားတဲ့အနေအထားမျိုးဖြစ်တယ်အဲ့တော့ကျွန်တော်ကတော့ဒီလိုဖြစ်ပြီးတော့မှပြန်ပြီးတည်ဆောက်ရမယ်ဆိုရင်ဘယ်ဆိုးရမဆိုးเนาะအာဘယ်ဘက်ကမဆိုးဘယ်သူပဲလာတာဒီအခြေအနေကြီးကတော့မတန်မကောင်းစရာကအတော်ကြီးအားနည်းမှာတခြားပြောကတွေဝင်လာပြီဆိုရင်ကျွန်တော်တို့ကပို့ပြီးလောကကင်ရတာတွေခက်ခဲသွားမဲ့အနေအထားမျိုးကိုမဖန်တီးပဲနဲ့အခုလက်ရှိကြုံနေရတဲ့အခက်အခဲပုံမှာပဲအခြေခံပြီးတော့เนาะကျွန်တော်တို့မြန်မာနိုင်ငံထဲကတာဝန်ရှိသူတွေအားလုံးမြမရေးကိုဆောင်ရွက်နေတဲ့သူတွေအားလုံးပြီးရင်ကျွန်တော်တို့မြန်မာနိုင်ငံကိုကူညီပေးနေကြတဲ့နိုင်ငံတကာအစိုးရနဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်မယ်ဆိုရင်ခေအများကြီးရနိုင်တယ်သူတို့ဘက်ကလည်းဒါကိုဝိုင်းဝန်းစဉ်းစားပေးကြပါလို့လည်းကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်
ဟုတ်
ကျေးဇူးတင်ပါတယ်ကျေးဇူးများကြီးတင်ပါတယ်ခင
်ဗျစီးပွားပညာရှင်ဒေါက်တာဇော်ဦးကိုဗီယိုမြန်မာပိုင်းကဥသိမ်းထိုင်ဦးကဆက်သွယ်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတခါတော့တပတ်တွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျ
ဒီမိုကရေစီရဲ့လိုလာတဲ့မြန်မာပြည်သူရဲ့ဆန္ဒကိုလေးစားဖို့နိုင်ငံတကာဒီမိုကရေစီနေ့ဖြစ်တဲ့စက်တင်ဘာ15ရက်နေ့မှာအမေရိကန်တန်ရုံးကမြန်မာစစ်ကောင်စီကိုကြေညာချက်ထုတ်တောင်းဆိုပါတယ်ပြည်သူကရွေးချယ်တင်မြှောက်တဲ့အစိုးရတရားရှိခြင်းဟာဒီမိုကရေစီညီညာရေးတရားဝပြောရင်းနဲ့လုံခြုံရေးတိုးတက်အောင်ဆောင်ဖို့အတွန့်အရှိဆုံးနည်းလမ်းဆိုတာကိုထပ်လောင်းအတည်ပြုရဖြစ်တယ်လို့တန်ရုံးရဲ့ Facebook လူမှုကွန်ရက်မှာရေးသားထားပါတယ်EU ဥရောပတက်မကကလည်းမြန်မာနိုင်ငံမှာရှိတဲ့ EU ဖွဲ့ဝင်နိုင်ငံတို့ရဲ့ဒီမိုကရေစီရေးအတွက်အန်တူရုံးဝန်ခဲ့ကြတဲ့သမိုင်းကြောင်းတချို့ကိုဖော်ပြပြီးတော့ပါလီမန်တကူရဲ့အောက်မှာအဖွဲ့ဝင်ကိုယ်စားလှယ်တွေကိုတက်ရိုက်ရွေးချယ်ဖို့မဲပေးဖို့စ조사ခဲ့ကြတဲ့မတန်တွေကိုဖော်ပြရေးသားထားပါတယ
်2022ခုနှစ်ဩဂုတ်လအတွင်းဖမ်းဆီးခံခဲ့ရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ကိုရန်ကုန်ဗဟန်းတရားရုံးကစက်တင်ဘာ15ရက်နေ့မှာပဲတက်မတော်အကြီးညိုပြက်စီမှု905ကာကြီးပုံမှန်အတွက်အလုတ်ကျန်းနဲ့ထောင်နဲ့သုံးနှစ်ချမှတ်လိုက်တယ်လို့သူရှိနေက VOE ကိုတီးပြပါရယ်မတ်ထထခိုင်ဟာမတရားအသင်းဆက်သွယ်မှုပုံမှန်နဲ့လဲဆွဲချက်တင်ခံထားရတာပါမတ်ထထခိုင်နဲ့အတူဖမ်းဆီးခံရတဲ့ VOE မြန်မာပိုင်းရဲ့ပြင်ပစောင်းမရှင်ဦးစီသူအောင်မြင့်ကတော့တက်မတော်အကြီးညိုပြက်စီမှုအမှုနှစ်မှုအပြင်နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုနဲ့လဲတရားစွဲခံထားပြီးဆက်ပြီးအမှုရှင်းဆိုင်နေရပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့မှစစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့ဇိမ်ခံဟိုတယ်တွေမှာဩစတြေးလျအစိုးရဝန်ထမ်းတွေတက်ခုဖို့ဩစတြေးလျအစိုးရကအမေရိကန်ဒေါ်လာ1.5တန်းသုံးစွဲခဲ့တယ်လို့ဩစတြေးလျ ABC သတင်းကတင်ပြပါရယ်စစ်တပ်ပိုင်းမြေကို900ဆက်လုပ်ထားတယ်ဆိုတဲ့ Shangri-La အင်ညာပြီးတော့ Latte Hotel နေပြီးတော့ M Gallery Hotel မှာသူ့ဘဝနန်းတွေရေတိုးနေတိုင်းမို့သုံးခဲ့တာဖြစ်တယ်လို့လည်းပြောထားပါရယ် M Gallery Hotel က Max မြန်မာကုမ္ပဏီပိုင်ဆိုင်တာဖြစ်ပြီးမြန်မာစစ်တပ်နဲ့ Max မြန်မာတို့ Shangri-La Hotel တို့ကြားဆက်ဆက်ပတ်သက်မှုကို2019ခုနှစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့အစည်းအခမ်းအနားမှာဖော်ပြထားတယ်လို့လည်း ABC သတင်းကထောက်ပြပါရယ်ဩစတြေးလျနိုင်ငံကြီးဝန်ကြီး Penny Wong ကတော့မြန်မာနိုင်ငံတွင်ဩစတြေးလျအစိုးရရဲ့လုပ်ငန်းဆောင်ရွက်မှုတွေဟာမြန်မာစစ်တပ်ကိုငွေကြေးအရတရဲ့ပံ့ပိုးတာမျိုးမရှိတဲ့အကြောင်းညင်းဆိုထားဖို့ပါတယ
်ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်ဦးဆောင်ကျင်းပတဲ့46ကြိမ်မြောက် Indo-Pacific စစ်တပ်များစီမံခန့်ခွဲမှုနှီးနှောဖလှယ်ပွဲ IPAMS ကိုတက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ Pacific ဒေသဆိုင်ရာအမေရိကန်ကြီးတက်အကြီးအကဲဗိုလ်ချုပ်ကြီး Charles A. Flynn ဟာ Cossack ဘဇားဒုက္ခသည်စခန်းက Ranger ဒုက္ခသည်တို့နဲ့ September 13ရက်နေ့ကတွေ့ဆုံခဲ့ပါတယ် Ranger တွေနေရရင်မြန်မာနိုင်ငံကိုဂုံသိက္ခာရှိစွာပြန်နိုင်ရေးပူးပေါင်းဆောင်ရွက်ပေးဖို့တင်ပြခဲ့ကြတယ်လို့တွဲဆုံမှုမှာပါဝင်သူ Ranger တူက VOA ကိုပြောပါရယ်ဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ် SM Saif Uddin နဲ့တခြားစစ်တပ်အရာရှိတွေလည်းဒီတွဲဆုံမှုမှာပါဝင်ခဲ့တာပါအ
ိန္ဒိယမီဇိုရမ်ပြည်နယ်အစိုးရအဖွဲ့အကြီးကဲ Zoram Tangaha အိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ New Delhi မှာ September 14ရက်နေ့ကတွဲဆုံပြီးပြည်နယ်ရင်ကိစ္စရပ်တွေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးခဲ့ပါတယ်မီဇိုရမ်ပြည်နယ်ထဲမှာမြန်မာဒုက္ခသည်တွေတိုးလာတာကြောင့်မြန်မာအရေးအင်းရဖို့အစိုးရဘက်ကအခုအညီလိုအပ်နေပြီးတော့စစ်ဘေးရှောင်ကလေးတွေရဲ့ပညာရေးစားဝတ်နေရပြင်ဒုက္ခသည်တွေအတွက်ငွေကြေးလိုအပ်ချက်အခက်အခဲတွေကိုလည်းမီဇိုရမ်အစိုးရကဗဟုအစိုးရကိုတင်ပြထားတယ်လို့ဆိုပါတယ်မီဇိုရမ်ပြည်နယ်မှာမြန်မာနိုင်ငံကလွှတ်တော်အမှန်20ကျော်အပါအဝင်ဒုက္ခသည်တွေခမန်းချေ9000လောက်ခုလုံနေတယ်လို့မြန်မာအရေးဘက်အဖွဲ့တွေကခန့်မှန်းထားကြပြီးဝန်ကြီးချုပ်မိုဒီကတော့သူ့အနေနဲ့မြန်မာနိုင်ငံမှာဒုက္ခသည်တွေအတွက်လုံခြုံကောင်းမွန်တဲ့အစီအစဉ်တွေမရှိသေးဘဲနေရပြောင်းဖို့မှမဟုတ်ကြောင်းပြောပါတယ်။မီဇိုရမ်အစိုးရဟာမြန်မာဒုက္ခသည်တွေအရေးမှာတက်တက်ကြွကြွလှုပ်ဆောင်နေပေမဲ့အိန္ဒိယဗဟုအစိုးရကတော့စစ်ကောင်စီနဲ့တန်တမာဆက်ဆံရေးမပြတ်ရှိနေပြီးမြန်မာအရေးကိုလစ်လျူရှုထားတယ်လို့နိုင်ငံရေးတက်ကြွသူတွေကမြင်ပါတယ
်။မြန်မာနိုင်ငံမှာအခုတလောကိုဗစ်ကူးစက်လူနာတွေနေစဉ်ရာနဲ့ချီရှိလာနေပါတယ်။ပြည်တွင်းကူးစက်မှုနှုန်းတွေဇက်တိုက်မြင့်လာနေပြီးပြင်ပစေးုံစေးကန်းတဲ့နေအိမ်တွေမှာဖျားနာတဲ့သူတွေတိတိတသာပိုများလာတာတွေ့ရပေမဲ့ကိုဗစ်ဟုတ်မဟုတ်မစစ်နိုင်တဲ့သူလည်းရှိနေတယ်လို့ဆရာဝန်တွေနဲ့ပရဟိတအသင်းတွေကပြောပါတယ်အခုလိုကိုဗစ်ကူးစက်ခံရသူတွေတိုးလာနေပေမဲ့ကိုဗစ်ရောဂါကူးစက်မှုတားဆီးထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာသတိပေးချက်တွေကိုမလိုက်နာကြတော့လို့ကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့လူစုလူဝေးတွေရှောင်ပြီးနှာခေါင်းစည်းတက်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်ကိုဗစ်ကန့်သတ်ချက်တွေထုတ်ပြန်လာရင်လော့ကဒေါင်းချပြီးစီးပွားရေးလုပ်ငန်းတွေရပ်ဆိုင်းရတာဖြစ်လာနိုင်တဲ့အတွက်နောက်ဆက်တွဲထိခိုက်မှုတွေနဲ့မကြုံရအောင်ကြိုတင်ကာကွယ်ကြဖို့လည်းတိုက်တွန်းကြပါရစေ
။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားတယောက်ကနေပြန်ပြေးလွတ်မြောက်လာတဲ့ခါခီယက်ဒေသမှာရုရှားတပ်တွေရာဇဝတ်ပစ်မှုတွေကျူးလွန်ကြောင်းတွေ့ရတယ်လို့ဒါရီကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကမိန်ကွန်းမှာပြောပါတယ်။အစီယံမြို့နားမှာရုပ်လောင်း440ကျော်ရှိနေတဲ့အစုလိုက်မြုပ်ထားတဲ့နေရာတွေ့ရပြီးအဲ့ဒီမှာရုရှားစစ်သားတွေစိတ်တန်းကြပစ်ခတ်ထားတဲ့အထောက်ထားတွေတွေ့ရတယ်လို့သမ္မတကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကွယ်လွန်သွားခဲ့တဲ့ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ကိုနောက်ဆုံးချိန်ဂါရောပြုတ်ခွင့်ရဖို့အတွက်ဗြိတိန်နိုင်ငံသားတွေတမကတော်ဝင်မိသားစုကိုအလေးထားတဲ့နိုင်ငံရခြားကပြည်သူတွေပါလန်ဒန်မြို့ကိုလာရောက်နေကြပါတယ်။ရန်ကုန်မြို့ကမာရဲ့ဗဟိုလမ်းမှာရှိတဲ့စီပင်တာယာရဲအင်အားဝင်ပေါက်ရှိမှာမနေ့ကလက်လုံမိုင်းတစ်လုံးပောက်ကွဲခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီလ19ရက်ကနေ26ရက်ထိကျင်းပမဲ့ကုလသမဂ္ဂထရီနီလာကမာမလေးရှားနိုင်ငံနေနဲ့မြန်မာပြည်သူတွေနဲ့တသားတည်းရက်တည်နေကြောင်းပြသသွားမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ
်။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့နာရှွမ်ကာလီနဲ့ TM1 လို့ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းလမီတာ3052နဲ့လိုင်းလမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ဒီလိုကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျေးဇူးရနိုင်ပါ။
This program has come to you from the Voice of America, Washington.